Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဩဂုတ်လ17ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32 kHz 963ညနဲ့9383ည line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုမဆုမွန်နဲ့တင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့ even အချင်းတောင်ကနေအချင်းသားတွေကိုလွှတ်ပေးတာဟာအပြူသဘောဆောင်တဲ့လုပ်ရက်ပါလို့အမေရိကန်နိုင်ငံသားဝင်ကြီးကပြောပါရယ်။မနီပူကိစ္စအယုံကြည်မရှိကြောင်းအဆိုဟာအိန္ဒိယကိုတိုက်ခါချတဲ့လုပ်ရဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်မူဒီကပြောပါတယ်။မြန်မာအရေးကိုအင်ဒိုနီးရှားကပဲဆက်တာဝန်ယူဖို့အမေရိကန်အထက်လွှတ်တော်အမတ်ကအကြံပေးလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညမှာသောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းမြို့နယ်တလိုင်းကျေးရွာမှာစစ်ဘေးရှောင်ဒုက္ခသည်တွေခိုလုံနေတဲ့ဘုံကြီးကြောင့်ကိုစစ်ကောင်စီဘက်ကဘုံကျဲပြီးတော့လေကြောင်းနဲ့တိုက်ခိုက်ခဲ့ပါတယ်။တန်ကားတော်တစ်ပါးမွေးကင်းစကလေးငယ်တဦးအပါအဝင်ဒေသခံ၃ဦးအသက်ဆုံးခဲ့ရပါတယ်
။ဘုံကျဲတာကျွန်တော်အเจ้าဝန်တန်ကားတစ်ပါးရဲ့ကလေးကားမိနှစ်ယောက်ရှေ့လာလာရင်တစ်ယောက်ရဲ့တူမီရဲ့နောက်သူ့ခွာရဲ့လေးယောက်ပေါ့ဘုံကျဲတာရှေ့ဆောင်ရင်းပြရတယ်ဖန်ခန့်တဲ့လူကြီးအဲဖန်ခန့်တဲ့လူကြီးကသွားကားတစ်ယောက်ကတော့တက်သွားတယ်
ဒီသတင်းမကြခင်မှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ပိုင်းမှာလည်းပဲကိုးရေကြီးမှုရဲ့နောက်ဆုံးအခြေအနေအာဏာသိမ်းစစ်ကောင်စီအနေနဲ့မြန်မာနိုင်ငံတော်ဝန်ကုံစင်းနှုံးတွေထိန်းချုပ်နိုင်မှုကြိုးပမ်းနေပေမဲ့ကုံစင်းနှုံးတွေအစမတန်မြင့်တက်နေတဲ့အကြောင်းဒီလိုသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမတ်ခင်လေးနဲ့အတူပြပြပေးပါမယ်ရှင
်။နာမည်ဆိုးနဲ့ကြော်ကြားတဲ့ Even အချင်းတောင်ကအချင်းသားတွေကိုဟိုတယ်တခုမှာအကျဉ်းချုပ်ထားပြတာဟာအပြူသဘောဆောင်တဲ့ပထမခြေလှမ်းဖြစ်ပေမဲ့သူတို့တွေအမေရိကန်ကိုဘေးကင်းစွာပြန်လာနိုင်မှုအတွက်ကတော့ဆက်လက်လှုပ်ဆောင်ရမယ့်အရာတွေကြံနေသေးတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကင်ကပြောပါတယ်
။ So this is a positive step but I don't want to get ahead of its conclusion because there's more work to be done to actually bring them home.
ဒါကအပြူသဘောဆောင်တဲ့တိုးတက်တဲ့ခြေလှမ်းတစ်ခုပါဒါပေမဲ့သူတို့တကယ်တမ်းအိမ်ပြန်ရောက်ဖို့အတွက်ဒီထက်ပိုပြီးလှုပ်ဆောင်စရာတွေရှိနေသေးတာကြောင့်ကြိုပြီးကောက်ချက်ချမှတ်ချက်ပေးတာမျိုးမလုပ်ချင်ပါဘူးသူတို့နဲ့သူတို့မိသားစုတွေအတွက်တော့အိမ်မက်ဆိုးတွေအဆုံးသတ်ဖို့အစာပြူတာပါပဲတိတ်ကိုပျော်နေကြတယ်ဆိုစားပြောစရာတောင်လိုမယ်မထင်ပါဘူးလို့ဆိုပြီးဝင်းကြီးပလင်ကန်ကပြောဆိုသွားခဲ့တာပါအခုလိုအချင်းသားတွေကိုလှုပ်ပေးတာကိုကျွမ်းကျင်သူတွေကကြိုဆိုခဲ့ကြပေမဲ့လည်းတချို့ကတော့ဒါဟာအမေရိကန်နိုင်ငံသားတွေကိုတစားကန်ဖြစ်လှုပ်ဆောင်တဲ့အလားတူဖြစ်ရမျိုးတွေထပ်ပြီးဖြစ်လာနိုင်တယ်လို့ဝေဖန်သူတွေလည်းရှိနေပါတယ်တောင်ကိုရီးယားမှာထိန်းချုပ်ခံထားရတဲ့အီရန်ရဲ့ရန်ပုံငွေတွေ6ဘီလီယံကိုအမေရိကန်ကဖြည့်လျှော့ပြီးကာတာကိုလွှဲပြောင်းပေးမယ်ဆိုတဲ့သဘောတူညီချက်နဲ့အခုလိုအကျဉ်းသားတွေကိုအီရန်ဘက်ကလွှတ်ပေးဖို့ကြာတာပရင်းနီကသဘောတူခဲ့တာလည်းဖြစ်ပါတယ်။လောလောဆယ်မှာတော့အမေရိကန်အကျဉ်းသား4ဦးကိုအကြေချုပ်နဲ့လွှဲပြောင်းပေးခဲ့ပြီးပြစ်စမမြောက်အမေရိကန်အမျိုးသမီးတူကိုလည်းအကြေချုပ်ထားမယ့်နေရာကိုပို့ဆောင်ပေးလိုက်ပေမဲ့သူဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပေါ်ပြောဆိုထားခြင်းမရှိပါဘူး။
တောက်ချာနေအစောပိုင်းတုန်းကယူကရိန်းမြို့တော်ခီးဖ်တခွင်မှာတော့ပေါက်ကွဲသံတွေကျနေရတဲ့အတွက်မြို့တော်ဝင်ဗီတလီကလစ်စကိုကဒေသခံတွေကိုဘေးကင်းလုံခြုံတဲ့နေရာတွေမှာနေထိုင်ကြဖို့သတိပေးချက်တွေထုတ်ပြန်ထားပါတယ်။ခီးဖ်မြို့မှာရှိတဲ့ကလေးဆေးရုံနီးမှာဒုံးကျည်တစ်စင်းကျရောက်ခဲ့တဲ့အတွက်ဒုံးကျည်ရဲ့အပျက်စီးတွေဆေးရုံနီးကိုပြုတ်ကျခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။ဒီတောတွင်းမှာပဲရုရှားလေဆိပ်တစ်ခုဖြစ်တဲ့နိုကိုဗိုနဲ့ကလူဂိုရိုရဲ့ဒီဝေဟင်ပိုင်နက်မှာဒရုန်းတွေပြန်တန်းနေတဲ့အတွက်တောက်ကြာနေကယာယီပိတ်ထားခဲ့ရပါတယ်။တချို့သောလေရင်ခီးစင်တွေကိုတော့မော်စကိုဒေသမှာရှိတဲ့တခြားလေဆိပ်တွေစီကိုပြန်တန်းခိုင်းခဲ့ပေမဲ့နောက်ပိုင်းမှာတော့အဲ့ဒီလေဆိပ်တွေကိုပြန်ဖွင့်ပေးလိုက်ပြီလို့ရိုက်တာမှာဖော်ပြပါတယ်။ဒါ့အပြင်မော်စကိုမြို့တော်ကိုဥတီပြီးတော့ပြန်တန်းနေတဲ့ယူကရိန်းဒရုန်းတစ်စင်းကိုလည်းလေကြောင်းကာကွယ်ရေးတပ်ဖွဲ့တွေကတောက်ကြာနေကပြစ်ချခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရှင်
တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့အရှိတောင်အာရှသုံးနိုင်ငံခီးစဉ်တွင်မလေးရှားနိုင်ငံကိုဒီကနေ့ရောက်ရှိလာပါတယ်မလေးရှားဝန်ကြီးချုပ်အန်နဝါအီဘရာဟင်နဲ့ပြည်နယ်မြို့မှာတွေ့ဆုံရမှာနှစ်နိုင်ငံကုန်သွယ်ရေးနဲ့ပညာရေးစတဲ့နယ်ပယ်အသီးသီးမှာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်သွားဖို့ဆွေးနွေးခဲ့တယ်လို့ဒေတာရင်းမီဒီယာတွေကဖော်ပြခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ပြင်မှာဖိလစ်ပိုင်နဲ့တင်းမာမှုတွေမြင့်တက်နေချိန်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကအာဆီယံဒေတာတွင်နိုင်ငံတွေစီကိုအခုလိုချစ်ကြည်ခီးစဉ်ဖြစ်ရောက်ရှိနေတာပါ။ကြာတာပရင်းကစင်ကာပူနိုင်ငံကိုရောက်ရှိခဲ့ပြီးနိုင်ငံသားရေးဝန်ကြီး Vivian Krishnan နဲ့တွေ့ဆုံခဲ့ပါတယ်။အရင်တရုတ်နိုင်ငံသားရေးဝန်ကြီးရှင်ကန်ကိုတာဝန်ကနေရက်ဆိုင်လိုက်ပြီးဝိုင်းရင်တန်တမန်ဝမ်ယီကိုပြန်ပြီးနိုင်ငံသားရေးဝန်ကြီးဖြစ်တာဝန်ခန့်အပ်ပြီးတဲ့နောက် နောက်ပိုင်းသွားရောက်တဲ့၃ရက်ကြာအာဆီယံခီးစဉ်မှာစင်ကာပူမလေးရှားနဲ့ကမ်ဘောဒီးယားနိုင်ငံတွေပါဝင်ပါတယ်ဒီခီးစဉ်ကတစ်ဆင့်အရှိတောင်အာရှ၃နိုင်ငံအရှိတောင်အာရှနိုင်ငံနဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုအားကောင်းအောင်လုပ်ဖို့တရုတ်နိုင်ငံကမျှော်လင့်ထားပါတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဗိုလ်တော်ဦးနေ့ကခီးစဉ်ကြေညာချိန်မှာထည့်သွင်းပြောကြားခဲ့ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးဟာကမ်ဘောဒီးယားနိုင်ငံကိုဩဂုတ်လ12ရက်စနေနေ့မှာသွားရောက်မှာဖြစ်ပြီးထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမှုမျှော်လင့်ထားတယ်လို့ကမ်ဘောဒီးယားမီဒီယာဘက်ကလည်းဖော်ပြထားပါတယ်ရှင်
မြန်မာပြည်သူတွေရဲ့ကြားမှာမှန်ကန်ပြီးတော့ဗတ်မလိုက်တဲ့လွတ်လပ်တဲ့သတင်းအချက်အလက်တွေရရှိနေအောင်လွန်ခဲ့တဲ့25နှစ်ကာလအတွင်းမှာကြိုးပမ်းအားထုတ်ခဲ့သလိုဒီတိုင်းဆက်ပြီးတော့ရည်တည်သွားမယ်လို့မြစည်းမသတင်းဌာနတည်ထောင်သူလည်းဖြစ်စီမံညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးစိုးမြင့်ကဒီကနေ့မြစည်းမသတင်းဌာနရဲ့25နှစ်ပြည့်ငွေရတုအခမ်းအနားနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
မြစည်းမကအခုဆိုရင်25နှစ်ပြည့်ပြီပေါ့နော်ကျွန်တော်တို့အိန္ဒိယနိုင်ငံနယူးဒီလီမြို့မှာဒုက္ခသည်ဘဝနဲ့အဲဘာဆိုဘာမှမရှိဘဲနဲ့ယုံကြည်မှုခံယူချက်တန်ဓေတန်တစ်ချက်ပေါ့နော်မြမပြီမားဖြစ်ပြနေတဲ့အခြေအနေတွေကိုဟိုအမှန်တရားဘက်ကနေချီးကပ်ပြီးတော့ငါတို့တွေသတင်းတွေဖော်ပြမယ်ဆိုတော့အဲခံယူချက်လေးတစ်ခုနဲ့စခဲ့တာ25နှစ်ပြည့်ပြီပေါ့နော်ဟိုအံ့အောင်အံ့ဩပါတယ်25နှစ်ဒီအခုချိန်ဒီအဲရှင်းတန်းနိုင်ခဲ့တာပေါ့နော်အဲနောက်25နှစ်တော့ကျွန်တော်တို့မသိဘူးကျွန်တော်လည်းရှိချင်မှရှိတော့မယ်ဒါပေမဲ့လည်းဘလို့ပဲဖြစ်ဖြစ်လက်ရှိမြစည်းမမှာလုံနေတဲ့လူငယ်တွေအဲဥဆောင်နေတဲ့လူငယ်တွေရဲ့အဲစိတ်အားထက်သန်မှုသူတို့ရဲ့မုန်းမံတဲ့ဟာကိုလက်မခံတဲ့စိတ်အဲ့ဒီဟာတွေကိုကြည်ချင်းအားဖြင့်တော့မြစည်းမကအနာဂတ်မှာလည်းအချိန်ကြီးကောင်းတယ်လို့ယူဆပါတယ
်မြမအိနီချင်းထိုင်းနိုင်ငံမှာဒီကနေ့ကျင်းပတဲ့မြစည်းမ25နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာပြောသွားတာဖြစ်ပါတယ်ဒီကနေ့အခမ်းအနားကိုတော့အမေရိကန်ကောင်ဆစ်ဝင်လီဆာဘူဇနာနဲ့အိန္ဒိယကောင်ဆစ်ဝင်ခရစ်စနာချိုင်းတညာတို့အပါအဝင်သတင်းဌာနတချို့ကအကြီးအကဲတွေလည်းတက်ရောက်ခဲ့ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးအတွက်ဆယ်စုနှစ်နဲ့ကြီအားပေးထောက်ခံလာတဲ့အမေရိကန်အစိုးရအနေနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဆက်ပြီးတော့အားပေးသွားမယ်အကြောင်းအမေရိကန်ကောင်ဆစ်ဝင်ကဒီကနေ့အခမ်းအနားမှာပြောဆိုသွားပါတယ်မြစည်းမသတင်းဌာနဟာ VOA သတင်းဌာနရဲ့မိဖက်သတင်းဌာနတစ်ခုလည်းဖြစ်ပါတယ်မြစည်းမအတွက် VOA အစီအစဉ်ကိုတော့အပတ်စဉ်တနင်္လာနေ့ကနေတောက်ကြနေ့အထိတပတ်၅ရက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကနေစလို့စစ်ကောင်စီဘက်ကမြစည်းမရုပ်တံသတင်းဌာနကိုရုပ်တံထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းလိုက်တာအပြင်မြစည်းမသတင်းထောက်၅ဦးထပ်မင်းနဲ့လည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ်မြစည်းမသတင်းဌာနကို1998ခုနှစ်မှာအိန္ဒိယနိုင်ငံနယူးဒေလီမှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်တိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတော့လိုက်လိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင
်ဗျာ။တောက်ကြညာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။အာဆီယံအရှိတောင်အာရှနိုင်ငံများအသင်းအလှည့်ရှာဥက္ကဋ္ဌဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့တပ်တန်း၈နှစ်ကုန်ဆုံးသွားခဲ့ရင်လေမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ရုံးတာဝန်တွေကိုတော့ဆက်လက်ထမ်းဆောင်သင့်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအီလီနွိုက်ပြည်နယ်အထက်လွှတ်တော်အမတ်တမ်မီဒက်ကော့ကတိုက်တွန်းပြောဆိုထားတာကိုအင်ဒိုနီးရှားနိုင်ငံအန်တာရာသတင်းဌာနမှဖော်ပြထားပါတယ်။အာဆီယံအလှည့်ရှာဥက္ကဋ္ဌတာဝန်ကို၈နှစ်မှလာအိုကယူရမှာဖြစ်ပါတယ်။အာဆီယံရဲ့လုံထုံးလုံနီးအရာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အထူးကိုယ်စားလှယ်ကိုအလှည့်ရှာဥက္ကဋ္ဌကခန့်အပ်လို့ရှိပါတယ်။ဒီနှစ်ဖွင့်လှစ်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ရုံးရဲ့အကြီးအကဲအဖြစ်ကတော့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရန်နိုမာဆူဒီကဦးဆောင်ပါတယ်မြန်မာအရေးကိုအင်ဒိုနီးရှားနိုင်ငံကပဲဆက်လက်ဦးဆောင်လုပ်ကိုင်သွားဖို့ဂျာကာတာကိုရောက်နေတဲ့အမေရိကန်ပြည်ထောင်စုအီလီနွိုက်ပြည်နယ်အထက်လွှတ်တော်အမတ်တန်နီဒက်ကော့ကမနေ့ကသတင်းစာရှင်းလင်းပွဲမှာအကြံပေးပြောဆိုသွားတာပါဒက်ကော့ကဂျာကာတာမှာကျင်းပတဲ့အာဆီယံပါလီမန်များညီလာခံ AIPA ကိုလေ့လာသူဖြစ်တက်ရောက်ဖို့ရောက်ရှိနေတာပါအာဆီယံဒေသတွင်းနိုင်ငံတွေကကိုယ်စားလှယ်တော်တော်များများနဲ့တွေ့ဆုံခဲ့ပြီးမြန်မာအရေးဆွေးနွေးခဲ့တဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံဦးဆောင်မှုအခမ်းအနားကိုအတိအမှတ်ပြုပြောဆိုပြီးတခြားနိုင်ငံတွေအနေနဲ့လည်းအလားတူအာသံခွန်ဆိုင်ပူးပေါင်းဆောင်ရွက်ဖို့ကိုတိုက်တွန်းခဲ့ပါတယ်။ဂျာကာတာမှာကျင်းပတဲ့44ကြိမ်မြောက်အာဆီယံပါလီမန်များညီလာခံ AIPA မှာမြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအာဆီယံလွှတ်တော်အမတ်တွေနဲ့လေ့လာသူတွေကသဘောတူခဲ့ကြပါတယ်ရှင်
။မနီပူငင်းရဲရဲ့အတွက်အယုံအကြည်မရှိမဲတွေကအိန္ဒိယကိုတိုက်ခါကြစေပါတယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောလိုက်ပါတယ်။မနီပူမှာလူသေဆုံးတဲ့အထိဖြစ်နေတဲ့လူမျိုးရေးပဋိပက္ခတွေကိုကင်တွယ်ဖြေရှင်းရမှာအယုံအကြည်မရှိကြောင်း အတိုက်ခံတွေကိုပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ပြောတဲ့မိကုန်းထဲမှာအိန္ဒိယဝန်ကြီးချုပ်ကအခုလိုပြောခဲ့တာဖြစ်ပါတယ်။မဏိပူမှာတော့လူပေါင်း180ကျော်သေဆုံးခဲ့ပြီးတော့ရာနဲ့ချီတန်ရာရခဲ့ပါတယ်။တောင်းနဲ့ချီတဲ့လူတွေကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ပြီးတော့အကြမ်းဖက်ဖြစ်စဉ်မှာမေလကလေးကနေစပြီးဖြစ်ခဲ့ပြီးတော့မိုရီဘက်ကတော့ပြီးခဲ့တဲ့လကနေစလို့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလူသိရှင်ကြားပြောဆိုဖို့ပြက်ကွက်ခဲ့တဲ့အတွက်အခုလိုဝေဖန်တာကိုခံနေရတာဖြစ်ပါတယ်ရှင်။
ဟာဝိုင်ကျွန်းစုမှာပါဝင်တဲ့မော်ဝီကျွန်းကတော်မီလောင်ကျွမ်းတဲ့အတွက်ကြောင့်အခုသတင်းကြေညာနေတဲ့အချိန်အထိလူပေါင်း55ဦးထပ်မံတေဆုံးပြီး1000ကျော်ပျောက်ဆုံးနေပါတယ်။ပြည်နယ်သမိုင်းတစ်လျှောက်အကြီးကျယ်ဆုံးမီးလောင်မှုကြောင့်လူတွေပိုပြီးဒုက္ခမရအောင်ရက်အနည်းဆုံးဒီလောက်ကုန်တိမရှိမဖြစ်လူ3ကုန်ကုန်စည်နှုန်းတွေကိုမတက်ဖို့အရင်စည်နှုန်းတိုင်းဆက်ရောင်းဖို့ပြည်နယ်အစိုးရတာဝန်ရှိသူတွေကအမိန့်ထုတ်ပြန်ထားပါတယ်။အဲ့ဒီပစ္စည်းတွေထဲမှာအစားအစာရေဓာတ်ဆီဟင်းချက်ဆီဘက်ထရီမီးစက်ဆေးဝါးစောက်လုပ်ရေးလုပ်ငန်းသုံးပစ္စည်းတွေပါဝင်တယ်လို့ OCP ဝန်ဆောင်မှုရယူသူကာကွယ်ရေးဝန်ကြီးဌာနရဲ့အမိန့်ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်
အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲควอเตอร์ไฟนอลပွဲစဉ်တွေဆက်ပြီးတော့ရှင်ပြိုင်နေပြီးတော့ဆွီဒင်အသင်းနဲ့စပိန်အသင်းတို့ဆီမီဖိုင်နယ်ကိုတက်သွားပြီးဖြစ်ပါတယ်။ဆွီဒင်အသင်းကဂျပန်နိုင်ငံအသင်းကို2-0နဲ့အနိုင်ရပြီးတော့စပိန်အသင်းကနယ်သာလန်ကို2-0နဲ့အနိုင်ရသွားပါတယ်။စပိန်ကကစားကွက်အသားနဲ့ကစားခဲ့ပြီးတော့81မိနစ်မှာတော့ပန်နဒီကနေတဆင့်ဥဆောင်ဂိုးရခဲ့တာဖြစ်ပါတယ်။ပွဲပြီးခံဒီ91မိနစ်မှာတော့နယ်သာလန်ကနောက်ကျချေပါဂိုးသွင်းယူနိုင်ခဲ့လို့တကိုးစီတရေနဲ့အချိန်ပိုမိနစ်30ဆက်ပြီးတော့ကစားခဲ့ပါတယ်။အချိန်ပိုဒုတိယပိုင်းပွဲချိန်111မိနစ်အချိန်မှာတော့စပိန်အသင်းကအနိုင်ဂိုးသွင်းသွားခဲ့တာပါ။ဆွီဒင်အမျိုးသားအသင်းဘက်ကတော့ဆွီဒင်အမျိုးသမီးအသင်းကတော့အရင်တုန်းကကမ္ဘာဖလားမှာ3ချိန်တတိယနေရာမှာရောက်ခဲ့ပြီးတော့ဒီနှစ်16သင်းရှုံးထွက်အဆင့်မှာလက်ရှိချန်ပီယံအမေရိကန်အသင်းကိုအနိုင်ရထားပါတယ်။2011ခုနှစ်မှာအမျိုးသမီးကမ္ဘာဖလားချန်ပီယံဘိုးဆွေးခဲ့မှုတဲ့ဂျပန်အသင်းကိုတော့ဒီကနေ့ quarter final မှာဖြုတ်ထားနိုင်ခဲ့ပါတယ်။မနေ့ပြန်မှာတော့အင်ရှင်ဩစတေးလျနဲ့ပြင်သစ်အင်္ဂလန်နဲ့ကိုလံဘီယာတို့ quarter final မှာဆက်ပြီးတော့ကစားကြအောင်မှာဖြစ်ပါတယ်ရှင်။ထိပ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စကိုင်းမြို့နယ်တလိုင်းကျေးရွာမှာစစ်ဘေးရှောင်ဒုက္ခသည်တွေခိုလုံနေတဲ့ဘုံကြီးကျောင်းကိုစစ်ကောင်စီဘက်ကလေးချောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်မွေးကင်းစကလေးငယ်တဦးအပါအဝင်လူ3ဦးသေဆုံးခဲ့ပါတယ်။နောက်ထပ်ဘုံကျဲတိုက်ခိုက်ခံရမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။စကိုင်းတိုင်းဒေသဘက်ကစစ်ရေးနောက်ဆုံးရအခြေအနေတွေကိုစူးစီးပြီးတော့သတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်။
စကိုင်းမြို့နယ်တလိုင်းကျေးရွာကစစ်ဘေးရှောင်တွေခိုလုံနေတဲ့ဘုံကြီးကျောင်းကိုဒီလဩဂုတ်လဒီကနေ့17ရက်မနက်4:15မိနစ်လောက်မှာစစ်ကောင်စီကလေကျောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွေ့တန်ငါတပါးအပါအဝင်၈လသားအရွယ်ကလေးတဦးနဲ့အဲ့ဒီကလေးရဲ့မိခင်နောက်ထပ်အဖွားတစ်ယောက်စုစုပေါင်း၄ယောက်သေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်စကိုင်းဘက်မှာလေကျောင်းကနေဘုံကျဲတိုက်ခိုက်တဲ့အပြင်မြေပြင်ကပါစစ်ကောင်စီတပ်တွေကထိုးစစ်ဆင်တွေတိုက်ခိုက်နေတဲ့အချိန်မှာအရသားတဦးကိုတပ်ဖြတ်သွားတယ်လို့လည်းဒေသခံတဦးက VOA ကိုပြောပြပါဗျ
။ဟိုအဲကူးကြောင်ကိုကြီးကျဲတာဘုံလုံးချက်။ကြီးကျဲတာ၄ယောက်ပေါ့။ဘုံကျဲတာကျွန်တော်အเจ้าအတန်ကတပါးရဲ့အဲကလေးတားမိ၂ယောက်၊ရှစ်လာလာရင်ကလေးတစ်ယောက်ရဲ့တူမီရဲ့နောက်သူ့ဆိုင်ရဲ့သူ့ဖွားရဲ့အမျိုးသမီးပေါ့အမျိုးသမီး၂ယောက်ကလေးတစ်ယောက်တန်ငါတစ်ယောက်နောက်ဆန်တန်ငါတပါးပေါ့။ဒီရောက်ပေါ့ပုံကြည့်တာအဲသူကအဲဒါပေါ့ဗျာအဲ့နာအချင်းရှိဘက်ကစိတ်ကင်လို့ဘာလို့လဲဆိုစစ်ချောင်းကြီးရည်ဒီအဲ့ရလေအချင်းချောင်းကသုံးလုံးလုံးမှမိကြတာဆိုတော့ညာလေအနောက်ဘက်ကကြီးတဲ့စစ်ချောင်းကြီးရလေခန့်ခန့်လေးကြီးရှိအဲ့ခန့်ခန့်လေးကြီးတယောက်ကတော့ဇာတ်တယောက်ကတော့တက်သွားတယ်။တကယ်လို့ဒီကတော့တော်များအဲ့ဖမ်းသွားပြီးတော့မှအဲ့တေကြီးကိုဆက်ပြီးတော့မှစစ်ချောင်းထိုးသွားတယ်ဒီသူ၅ယောက်ကြာထားတယ
်စစ်တပ်ကဘုံကျဲတိုက်ခိုက်ချိန်မှာတိုက်ပွဲဖြစ်တာမရှိဘဲဘုံကြီးကျောင်းဟာလည်းအရက်သားတွေစစ်ဘေးရှောင်နေတဲ့နေရာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဘုံကျဲတိုက်ခိုက်တာကြောင့်၄ဦးသေဆုံးခဲ့ပြီးဒဏ်ရာရရှိသူတွေကိုတော့ဆေးကုသမှုပေးနေတယ်လို့ဒေသခံတွေကဆိုပါတယ်။ဘုံကျဲပြည်နောက်မြေပြင်ကနေစစ်ကြောင်းနှစ်ကြောင်းခွဲပြီးနယ်မြေရှင်းလင်းလာတဲ့အတွက်အရက်သား၁၀ဦးတဲ့မနယ်ဖမ်းဆီးခံထားရပြီးဖမ်းဆီးခံရသူတွေကိုစစ်တပ်လက်ရှိတပ်ဆွဲနေတဲ့စကိုင်းမြို့နယ်နဲ့ဝက်လက်မြို့နယ်အစပ်ကပေတကြီးကျေးွာကိုခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။လေကျောင်းကနေဘုံကျဲတိုက်ခိုက်မှုအခြေအနေနဲ့သခိုင်းတိုင်းမှာနယ်မြေရှင်းလင်းရေးလုပ်နေတာနဲ့ပတ်သက်လို့အခုချိန်ထိစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။အခုလိုစစ်ဘေးရှောင်နေတဲ့နေရာတွေကိုစစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေရှိနေတဲ့အတွက်နောက်ထပ်ဘုံကျဲတိုက်ခိုက်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ စစ်ဘေးရှောင်တဦးကသူ့ရဲ့စိုးရင်ချက်ကိုအခုလိုပြောပြပါတယ်
ဘာမှတာပဲမရှိဘူးတပတ်ကို၄နာရီ၅နာရီကကျဲတော့တယ်ဗျအပေါ်ကျဲတော့တာဆိုတော့ဆိုရင်ဟောပြီးတော့တောက်ကြရတော့ပေါ့သူတို့ကျဲတော့ထပ်ပြေးရမှာပဲလေကျွန်တော်တို့ကတော့ကျွန်တော်တို့ကဘာမှမရှိတာဘူးသူတို့ကြီးကခံရအောင်မှာပေါ့
တလိုင်းချေးရွာဟာစကိုင်းဝက်လက်မရယာမြို့နယ်၃ခုစုံရထိစပ်နေတဲ့အနီးကချေးရွာတရွာဖြစ်ပြီးစစ်တပ်ကမကြာခဏနယ်မြေရှင်းလင်းရေးလုပ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေခိုးအောင်းနိုင်တဲ့နေရာတွေလို့ယူဆပြီးလေချောင်းချီတဲ့တိုက်ခိုက်မှုတွေပါခံခဲ့ရဘူးပါတယ်အခုလိုလေချောင်းတိုက်ခိုက်ဓာတ်တွေအပြင်မြေပြင်ကနေပါနယ်မြေရှင်းလင်းနေတဲ့အတွက်နေအိမ်200ကျော်နီးပါးမိရှို့ခံထားရတဲ့ကျေးရွာတရွာလည်းဖြစ်ပါတယ်ဒါအပြင်စစ်တပ်ကမြေပြင်ကစစ်ကြောင်းထိုးတဲ့အတွက်တလိုင်းကျေးရွာအပါအဝင်အနီးအနားကကျေးရွာ9ရွာကထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာတင်းရှောင်ရပြီးအကူအညီတွေလည်းလိုအပ်နေပါတယ
်ဒါကတော့စကိုင်းမြို့နယ်တလိုင်းကျေးရွာမှာစစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အခြေအနေကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီပဲခူးဘက်မှာရေကြီးနေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။မိုးတိထန်စွာရွာသွန်းတဲ့အတွက်ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ညပိုင်းကနေစပြီးတော့ပဲခူးမြေကြီးမြင့်တက်ခဲ့ပါတယ်။ဒီကနေ့ညနေပိုင်းအထိမှာတော့စိုးရင်ရေမတ်အထက်မှာပဲဆက်ပြီးတော့ရှိနေပါတယ်လို့ပဲခူးမြို့နယ်မိသက်ဌာနကသတိပေးထားပါတယ်။လက်ရှိပဲခူးမြို့ကန်လူဦးရေ1000လောက်ရေပေးတင်နေပြီးတော့ယာယီကယ်ဆယ်ရေးစခန်းတွေမှာရွှေ့ပြောင်းပေးရတယ်လို့မိသက်ဌာနတာဝန်ရှိသူက VOA ကိုပြောပါတယ်။ရေပေးသတင်းပေးပို့ချက်ကိုမယင်ချင်းတိုင်းပြောပြပေးပါမယ်ရှင
်။မိုးအဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးမြို့မှာရေကြီးလို့မြို့ကန်1000လောက်ရေပေးတင်နေတယ်လို့ပဲခူးမြို့မိသက်ဦးစီးဌာနတာဝန်ရှိသူတဦးက VOA ကိုပြောပါရယ်။ရေပေးတင်မြို့ကန်တွေကိုယာယီကယ်ဆယ်ရေးစခန်းစီနေရာပြောင်းရွှေ့ထားပြီးဌာနဆိုင်ရာနဲ့ပရဟိတအဖွဲ့တွေကထမင်းတုပ်တွေဝေနေတယ်လို့လည်းအခုလိုဆက်ပြောပါရယ
်။ကယ်ဆယ်ရေးစခန်းတွေမှာလည်းထမင်းတုပ်ဝေတာတို့ဘာလို့ညာတို့လည်းအင်ဂျီအောင်လုပ်ပေးနေပါရယ်။ရက်ွက်တွေကနေကယ်ထုတ်ရတဲ့အပိုင်းကတော့ပြီးတဲ့နောက်ဖြစ်သွားပါပြီ။ကျွန်တော်ရက်ွက်တွေကဒီတို့ကရောက်နေတဲ့ကလေးတွေကတော့မိသားစုတွေအားလုံးတော့ကယ်ထုတ်ပြီးပါရယ်
။မိုးသေးထန်မှုကြောင့်ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ညပိုင်းကစပြီးပဲခူးမြေကြီးမြင့်တက်ခဲ့ပြီးတဲ့နောက်ဩဂုတ်လ17ရက်ဒီကနေ့ညနေပိုင်းအထိစိုးရင်ရေမှတ်အထက်မှာရှိနေသေးတာကြောင့်မြို့ကန်တွေပြန်လို့မရသေးဘူးလို့ဆိုပါတယ
်။လူကြီးကတော့တောင်းကြလောက်တော့ရှိမှာခင်ဗျ။ကျွန်တော်စီးရင်ကတော့အတိအကျမမှတ်မှုဘူးပေါ့နော်။ရက်ွက်အနေနဲ့ကတော့ကျွန်တော်7ခုပါခင်ဗျ။ကျေတဲ့စခန်းကအားလုံးကျွန်တော်28ခုဖွင့်ထားပါတယ်ခင်ဗျ။ကျွန်တော်တို့ရေကျတဲ့ဆိုရင်စိုးရင်ရေမှတ်ရဲ့အချက်မှပဲရှိနေပါသေးတယ်ခင်ဗျ။စိုးရင်ရေမှတ်က880ပါ။အခုလက်ရှိက960ပတ်ဝန်းကျင်တော့မှရှိနေပါသေးတယ်ခင်ဗျ။ပြန်လို့မရသေးပါဘူ
းရေပေးတင်နေတဲ့ပဲခူးမြို့ကန်တအူးကတော့နေအိမ်အောက်ထပ်မှာရေမြုပ်နေတာမို့ချက်ပြုတ်စားတောက်လို့မရပဲရင်ဘတ်လောက်ရှိတဲ့ရေကိုဖျက်ပြီးတော့ဝယ်စားနေရတဲ့အကြောင်းအခုလို့ပြောပါတယ
်မြုပ်နေတာကျွန်တော်တို့လည်းရေမြုပ်တဲ့ဘက်မှာပဲဝယ်စားတာပေါ့လေချက်လို့ကဟိုအိမ်ကနှစ်ထပ်အောက်ထပ်မြုပ်သွားတော့ချက်လို့ဟောမဖြစ်တော့ဝယ်စားတာပေါ့အဓိကတော့သူကဟိုလုံးလုံးနေမှာနေလို့မရတဲ့လူကြီးကြတော့စခန်းမှာဦးစားပေးပြီးတော့သူတို့စီစဉ်နေတာပေါ့စားတောက်ကတော့ကျွန်တော်တို့လိုအိမ်နေရတဲ့လူကတော့ကိုယ့်ဘာကိုထွက်ဝယ်ပေါ့အပြင်ထွက်လို့တော့ရတယ်အိမ်ရှိမှဟိုဟာရင်ဘတ်အောက်ရင်ညွှန်းလောက်ရှိတော့ရှိတယ်ဒါမဲ့ဟိုသွားလာဝယ်စားလို့ရပါလိမ့
်ရေလွှမ်းမှုကြောင့်နေအိမ်အများစုကရေမြုပ်နေတဲ့အတွက်ပစ္စည်းဆုံးရှုံးမှုတွေကလည်းရှိနေတာပါအခုရက်ပိုင်းမြန်မာနိုင်ငံနေရာတော်တော်များများမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးမြေပြိုမှုတွေကြုံတွေ့နေရပြီးထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်ဒါအပြင်စပားဆိုင်ခင်းတွေပျက်စီးတာကားလမ်းရေကြော်တာတွေရှိနေတယ်လို့မြဝတီအာရှလမ်းပိုက်မှာလည်းမြေပြိုပြီးလမ်းတွေပြတ်တောက်ခဲ့တာကြောင့်သွားလာရေးအခက်အခဲတွေရှိနေပြီးကုန်သွယ်ရေးလုပ်ငန်းတွေလည်းထိခိုက်နေပါတယ်ရှင
်ဒါကတော့ပဲခူးရေကြီးတဲ့အခြေအနေမယင်ချင်းတိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အာဏာသိမ်းစစ်ကောင်စီအနေနဲ့မြန်မာနိုင်ငံတဝန်းမှာကုန်စည်နှုန်းတွေထိန်းချုပ်ဖို့ကြိုးပမ်းနေပေမဲ့ကုန်စည်နှုန်းကအစမတန်မြင့်တက်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်အာဏာသိမ်းစစ်ကောင်စီအနေနဲ့မြန်မာနိုင်ငံတဝန်းမှာကုန်စည်နှုန်းတွေထိန်းချုပ်နိုင်မှုကုန်စည်နှုန်းတည်ငြိမ်ရေးကော်မတီဖွဲ့ပြီးတော့ကြိုးပမ်းနေပေမဲ့အခုဩဂုတ်လအစောပိုင်းမှာတင်အခြေခံကုန်စည်နှုန်းနဲ့ရွှေဈေးတွေကအစမတန်တက်လာတယ်လို့လုပ်ငန်းရှင်တွေက VOA မြန်မာပိုင်းကိုပြောပါရယ်အထွေထွေကုန်စည်နှုန်းတွေထိမ့်မနိုင်အောင်တက်လာမဲ့အခြေအနေပေါ်စိုးရိမ်မကင်းဖြစ်နေတဲ့အခြေအနေရန်ကုန်ကနေစူးစီးသတင်းပေးပို့ထားတာကိုရန်နိုင်ကပြောပြပေးပါမယ်ရှင
်စစ်ကောင်စီဟာစီးပွားကူးသန်းဌာနကိုဦးဆောင်စေပြီးတခြားဌာနပေါင်းစုံနဲ့ပြည်ထောင်စုကုန်စည်နှုန်းတည်ငြိမ်ရေးကော်မတီကိုဇွန်လ28ရက်နေ့မှာဖွဲ့စည်းခဲ့ပါရယ်ဒါမဲ့တလအတွင်းမှာဒီကော်မတီကတည်တာတဲ့အပြောင်းလဲတွေလုပ်ခဲ့တာမရှိဘူးလို့တချို့ကဝေဖန်ကြပါတယ်။ဒီနေ့ဩဂတ်လ17ရက်နေ့မှာတော့ရွှေတကြက်သားရဲ့ပြင်ပပေါက်ဈေးဟာကျပ်38သိန်းကျော်လာပြီဖြစ်ပါတယ်။ နိုင်ငံခြားငွေဈေးနှုန်းတွေကလည်းဆက်ပြီးတက်နေတဲ့အတွက်စားစီ73စီလိုပြင်ပကဝယ်ရတဲ့ပစ္စည်းတွေရဲ့ဈေးနှုန်းကတော့ရုတ်တရက်ကျဆင်းသွားအောင်ထိန်းချုပ်မှုမလွယ်ကူနိုင်ကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်။အထွေထွေကုန်ဈေးနှုန်းကြောင့်စားသုံးသူရဲ့ဝယ်လိုအားကျနေပြီးလုပ်ငန်းမရက်သွားအောင်ထိန်းပြီးတော့လည်ပတ်နေရတယ်လို့ဒဝယ်ကရေလုပ်ငန်းကုမ္ပဏီတစ်ခုရဲ့ပိုင်ရှင်က VOA ကိုပြောပါတယ်
။လူတွေမှာပိုက်ဆက်သိမှုရှိတော့ဝယ်စားနိုင်တော့ဘူးဗျာ။ Supply နဲ့ Demand ပါပဲ။ညံ့ညောထုံနိုင်တယ်ကျောင်းကုတ်ကြီးပေါ်သွားမယ်ဒီပြည့်စည်လျှောက်သွားရင်ဇင်းနုတ်ကြီးလာမှာပဲကျွန်တော်ပေါ့မှပြီပါဒါပေမဲ့တခုရှိရပြအခုလူတွေမှာဘာကြမရှိကြဘူးကြာလုပ်ငန်းမရှိတဲ့ကြကြတော့တော်တော်များများဘာကြလျှောက်သွားတယ်ကော်မတီရောကော်မတီသူဖွဲ့ရောဒီစူးစမ်းရေးဒီလုံးပါပဲဆိုတော့မြေပြင်နေတော့ရခင်ဗျလူနဲ့ပြီးတော့ပဲအလုံးလုံးလို့အချိန်မပြည့်ကြနေအများကြီးရှိရတယ်ဒီကောဝီကြီးပါပဲကြာဒေါ်လာကိစ္စပါပဲဒေါ်လာကြောင့်အဲ့လိုဒုက္ခရောက်သွားတာဒေါ်လာစိတ်တည်ငြိမ်နေကျွန်တော်တို့ဘာမှမဖြစ်ဘူးသူကျွန်တော်ငါဖက်ကြည့်ရတယ်တူလိုပဲကြာအင်ဂျင်ဝိုင်းတွေဝယ်အင်ရတပိပါဆိုရင်ဆက်သိမ့်လို့ကွာအခု20 25သိမ့်ပြရတယ်ကြာဘာပြောလို့လဲဆိုမလုံလုံမရောက်ကြိုးကြီးလုံးကဘာပြောဆိုရင်အရင်ရလဲအများပဲကြာအဲ့ဒီသဘောမျိုးပဲရှိတယ
်ပြည်တော်စုကုံစင်းလုံးတည်ငြိမ်ရေးကော်မတီရဲ့ဌာနအလိုက်လုပ်ငန်းတာဝန်တွေထဲမှာအခြေခံစားကုန်ထုတ်လုပ်တာမှာအဓိကကြတဲ့လေယာကဏ္ဍနဲ့မွေးမြူရေးမှာတိုးတက်ဖို့လည်းအကြံပြုထားပါတယ်မြန်မာနိုင်ငံစံစဘာအတင်းချုပ်ကတော့စံစည်းတည်ငြိမ်ဖို့အရန်စံနေတဲ့ကအဲ့ရတသိန်းထုတ်ရောင်းသွားမယ်လို့အခုဩဂတ်လ၂ရက်နေ့မှာထုတ်ပြန်ထားပါတယ်။အမထစံကြမ်းတအိတ်ကို6000ကျပ်ရွှေဘူပေါ်စမ်းမွေးတအိတ်ကို3200ကျပ်နဲ့ရောင်းချပေးသွားမယ်လို့ပြောပါတယ်။တကယ်တော့ဒီဈေးနှုန်းတွေဟာပြင်ပပေါက်ဈေးနဲ့မကွာတဲ့ဈေးတွေဖြစ်တယ်လို့ဝေဖန်ခံနေရပါတယ်။လူတစ်ယောက်ကိုစံတအိတ်ပဲရောင်းချပေးမှာဖြစ်ပြီးတော့ဝါရန်လန်ကုန်စည်တိုင်းဘီယင်နောင်ကုန်စည်တိုင်းဒီနေ့နေရာမှာပဲရောင်းချမှာဖြစ်လို့တည်ယူစည်းကြောင့်ဝယ်မဲ့သူမရှိဘူးလို့လည်းတချို့ကပြောပါတယ်တကယ်တော့စံစမားနဲ့ပတ်သက်တဲ့ကုန်စည်နှုန်းတွေကိုတည်ငြိမ်အောင်ဖုတ်ပုမီးတိုက်နီးတွေနဲ့ထိန်းကျောင်းနိုင်မယ်လို့မထင်ကြောင်းရခိုင်ပြည်လုံးဆိုင်ရာတောင်သူလယ်သမားသမဂ္ဂဥက္ကဋ္ဌဦးကျော်စံက VOE ကိုပြောပါတယ်
အာစိတ်ရကဘယ်လောက်ရှိတယ်ဒီလူကြီးဘယ်လောက်ရှိတယ်အခန်းတော်ကဘယ်လောက်ရှိတယ်ဒီအချက်သုံးချက်ပုံမှာရှင်းခံပြီးတော့အဲ့ဒီစံစဘာပုံလုံးဘယ်လောက်ရှိတယ်ဒီကုန်ပြမှုကဘယ်လောက်ကြီးကျွန်တော်တို့လုပ်ဖြစ်တယ်အဲဆိုတဲ့ပုံမှာကျွန်တော်တို့စဉ်းစားရတာအဲပြည်ရင်းစားသုံးမှုပုံလုံးကိုအခက်ခံတာကတော်တော်လေးကိုကျွန်တော်တို့ကွာနေတယ်ဆိုရင်ကုန်စင်းမှုကိုထိန်းဖို့အတွက်အထူးသဖြင့်စံစဘာကိုထိန်းဖို့အတွက်ကတော့အဲ့လိုလက်တော်ကော်မတီဖွင့်ရုံတောင်းနေတော့အဲ့ဒီကော်မတီရဲ့မူဝါဒတဘောတရားကတော့လက်ရှိချက်မရှိဘူးကျွန်တော်နေနဲ့ဆုံးသက်တာပေါ့လေ
ကုံစိန်းနှုံးတွေတက်လာပြီမဲ့လဲဆက်ရုံအလုံသမားတွေအပါဝင်အခြေခံအလုံသမားတွေအဖို့တနေ့ဝင်ငွေကလွန်ခဲ့တဲ့နှစ်တွေကအတိုင်းပဲမပြောင်းလဲသေးဘူးလို့မကွေးတိုင်းကဒေသခံတဦးက VOE ကိုပြောပါတယ
်လက်လုတ်လက်သားပေါ့ဟိုအလုံကျဲသမားတွေပေါ့ဟိုသွားသူပြန်ရောက်တဲ့လူတွေပေါ့ဗျာအခုဖြစ်မယ်အခုလက်ရှိလုတ်ကြီးကျနေတယ်ပြုနေတယ်ဆိုတာထင်သားတယ်သူတို့ရဲ့ဝင်ငွေဒီဖြစ်တာပဲတပေါင်းခွဲကြရတယ်ယောက်ျားလေးတည်းကရတယ်နော်အခုတောင်သူတွေပေါ်တော့အခုအဲ့ဒီတဲ့ဒီနေနေတဲ့ဒီဝါတွေဆိုင်နေတယ်ပေါ့လေအဲ့ဒါကိုငနေငနေနေကိုပေါင်းဖို့ပဲဟုတ်ဟုတ်မျက်နှုတ်ပဲဟုတ်ဟုတ်အားလုံးလိုလိုက်လုပ်တဲ့ကောတောင်သူတွေကမနေ့9000ညနေ9000ပေါ့လေတပေါင်းခွဲကြရဟိုအကျဉ်းချင်းစကားကြိုင်းပြောဖို့ဒီကျောပွဲလူတန်းသားရဲ့ဒီနေ့လောက်ခါကတပေါင်းကတော်ပြီးရဖို့မလွယ်အဲ့ဒီလည်းလုံးလုံးနိုင်ပါ့မယ်။တပေါင်းကတော့အတွက်ဒီကြာကူဝယ်ရတဲ့ဆန်ဒီဒီကားစုတင်းရင်းတဲ့ဆိုတော့မလောင်ဘူး။တယောက်တည်းဥပီကူထားနေလို့ပေါ့
။ပြည်တွင်းမှာအဓိကစားသုံးတဲ့စံကျော်ဈေးနှုန်းက24ပြီပါတဲ့တိတ်ကိုကျက်သသိန်းအထက်မှာရှိပါတယ်။စံကျန်းဈေးတွေကလည်းကျက်6000ကနေ8000အထိရှိနေပါတယ်။အာနာမသိငင်ကပေါ်စံတပီကို2300ကျက်ရှိခဲ့တာကနေအခုအချိန်မှာတော့9500ကျက်ဖြစ်လာတာပါ။ပြည်ပကလာတဲ့စားအောင်စီဈေးကအရင်က2300ရှိခဲ့တာကနေအခုတပိတ်တာကို1000ဝန်းကျင်ရှိပါတယ်။ဆက်သုံးစီနဲ့တချို့ကုန်ပစ္စည်းတွေရဲ့ဈေးနှုန်းကစစ်ကောင်စီအာဏာမသိငင်ကတည်းကထပ်ဝက်ကျော်ဈေးတက်သွားပြီလည်းဖြစ်ပါတယ်ခင်ဗျာ
။အာဏာသိမ်းစစ်ကောင်စီကကုန်ဈေးနှုန်းတည်ငြိမ်မှုကြိုးပမ်းနေပေမဲ့ကုန်ဈေးနှုန်းတွေအစမတန်မြင့်တက်နေတဲ့အခြေအနေကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနယ်ပေါ်အမေရိကန်ကျောင်းသားတွေအတွက်ပညာရေးအစီအစဉ်အကြောင်းသတင်းဆောင်ပါကိုတင်ပြပေးကြပါမယ်။မြန်မာနယ်ပေါ်အမေရိကန်ကျောင်းသူကျောင်းသားတွေရဲ့ပညာရေးစွမ်းဆောင်ရည်ကကောင်းမွန်တဲ့အခြေအနေမှာဆက်ပြီးတော့ရှိနေပါတယ်လို့ဩဂုတ်လ9ရက်နေ့ကထုတ်ပြန်တဲ့အင်ဒီယားနာပြည်နယ်အခြေစိုက်မြန်မာအမေရိကန်လူမှုရေးအသင်း BACI ရဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်ဒီလိုမျိုးပညာရေးပိုင်းတိုးတက်စေဖို့အတွက်အမေရိကန်အစိုးရနဲ့ပါပူးပေါင်းပြီးတော့လှုပ်ဆောင်နေတဲ့အစီအစဉ်တွေအကြောင်း BACI ရဲ့အမှုဆောင်ဒါရိုက်တာအယ်လဇိုင်းကဗနီကာရှင်းပြပါတယ်မအီတန်စင်ကဆက်သွယ်မေးမြန်းထားပါတယ်
American Bianzu ma chi cha ni thai ni Myanmar nwe bwa chang tu chang da a long ye 88 ya kai nong ga athat tan chang pi yin tak ka do pinya ko set pi lo tin yu nai ja de a chang August la 9 ya ni ma thauk pyan ni Myanmar American lu mu ye atin BACI ya 12 chain mya tu de dana sa la ma phaw pya tha ba de da ha lo nge de 3 nit dong ga de sa yin nong ga ti ti sa ta mya la la phit de a chang BACI ya a mu saung director Eliza Fani ga pyo ba de
ထောက်ဆက်စက်တိတ်ကကိုလိုက်တန်ထောက်ကကျွန်တော်တရားမှာ35လေးဆယ်ရခိုင်နှုန်းလောက်ပဲရှိတယ်ခုစနစ်လောက်ကြာလာတော့တဖြည်းဖြည်းတက်လာပြီးတော့မမနစ်ကတရားမှာ95တုံး95ငါအထိကိုကိုလိုက်တန်နေတာကျွန်တော်တို့တွေ့ရတယ်ဒီနေ့ဟာဆိုလို့ရှိရင်လဲ တေးရမှာ90ရာခိုင်နှုန်းကိုလိုက်ချောင်းသူချောင်းသားမြန်မာနယ်တွေကလူဆက်တက်နေတယ်ချောင်းနယ်ပြည်နေတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီဟာကို
ဒီနေ့အတွက်တက္ကသိုလ်ဝင်တဲ့မြန်မာနယ်ပါចောင်းသူចောင်းသား96ရာခိုင်နှုန်းတိရှိလာအောင်လို့အရင်နှစ်တွေမှာလေမြို့နယ်ပြည်နယ်အစိုးရရင်သားမကဖက်ဒရယ်အစိုးရအစစ်မှာပါပညာရေးပိုင်းကိုအထောက်အကူရှိတယ်ဆိုပြီးသူကပြောပါတယ် ပါသာရေးအင်္ဂလိပ်စာကိုသူတို့မနိုင်တဲ့ဟာကျွန်တော်တွေ့ရတယ်ဒါတော့တဘာဝပါပဲဒီမှာချက်ချစ်ရောက်လာတာနဲ့မြန်မာမှာလည်းကောင်းအင်္ဂလိပ်စာမသိခဲ့ဘူးဒီ
ဘယ်လိုဝင်လို့မရဘူးဆိုတာကဒီအကယ်ဒမစ်ကလေးနဲ့ဘာသာစကားအရာသူတို့ကရေဒီမဖြစ်သေးဘူးဆိုတဲ့သဘောဖြစ်ပါတယ်ဆိုတော့ဒီဟာကိုကျွန်တော်တို့အက်ဆက်စမန့်လုပ်ပြီးတော့မှနေလိုက်ရတဲ့အချိန်မှာဒီကကျွန်တော်တို့ဆပ်လီမန့်တရီနော်မစကူးဆယ်ရီကနေတင်မကားပဲနဲ့အော့ဖ်စကူးလို့ခေါ်ရမလားဒီပရိုဂရမ်တွေကိုဒီထောင်ပြီးတော့မှဒီဇိုင်းလုပ်ပြီးတော့မှဒီကဒီမဲ့လုပ်ပေးရမယ်ဆိုတ ုံချင်းကနေပေါ့ဆိုတော့ဒီဟာလုတ်တဲ့ချိန်မှာဒီ town districts တွေ high schools တွေကလည်းဒီဟာပြဿနာကိုသူတို့မြင်တော့ပါဝင်တယ်ပန်းပူတယ်ပြီးရင် state အစိုးရကလည်းပါဝင်တယ်ပန်းပူတယ်ပြီးကျွန်တော်တို့ college နဲ့တက္ကသိုလ်တွေနဲ့လည်းကျွန်တော်တို့ဒီ partnership ကျူရူကျက်တွေမှာလုတ်တယ် admission ဝင်တဲ့ချိန်မှာလည်းမြင်တဲ့သူဝင်နိုင်အောင်ဒီကြောင့်တော့ကျွန်တော်တို့ရဲ့ potential ချေချောင်းတို့ contribution လုပ်နိုင်ကြအောင်နေနိုင်ကြအောင်ကျွန်တော်ပြောတယ် admission မှာလည်းကောင်းဝင်တော့ဝင်တဲ့အချိန်မှာလည်း scholarship တွေညံ့ညံ့နဲ့ဝင်အောင်ကျွန်တော်တို့ကချိုးစားတယ်ဒါ language လည်းကျွန်တော်ထုတ်ခါလာတော့ကျွန်တော်သိရတယ်အနည်းငယ်ပြောရမယ်ဆိုလို့ရှိရင်ဒီမူလဓာတ်နဲ့ K-12 education model school system မှာလည်းကျွန်တော် ethnic language တွေသုံးလာတယ်တက္ကသိုလ်ထိတော်မှာ program မတည်တည်သူတို့ထောင်တာတော့ကျွန်တော်တို့တွေ့ရတယ်။ဘယ်တော့ပြောစရာလဲအားရစရာကောင်းပါလေလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့
မေဂန်ပြားစုတော်ဝါမှာမြန်မာຫນွေဘွာ3,200,000ကျော်ရှိတယ်ဆိုပြီးတော့ VACR ရဲ့စစ်တမ်းမှာခံမှန်းထားပါတယ်။အိန္ဒိယနိုင်ငံတခုထဲမှာတင်ချင်းတိုင်းနာအများစုအပါအဝင်မြန်မာຫນွေဘွာအယောက်4,000လောက်ရှိနေတာဖြစ်ပါတယ်။မတန်ခင်ကပဲဇူလိုင်လကိုမြန်မာຫນွေဘွာအမေရိကန်လူမှုအတိုင်းဝိုင်းလအဖြစ်အိန္ဒိယနိုင်ငံကဂုဏ်ပြုသတ်မှတ်လိုက်တာကြောင့်ရင်းစေးမှုဘာသာစကားစတဲ့မြန်မာအရေးပို့ပြီးတော့ထင်သာမြင်သာရှိစေတဲ့အတွက်မြန်မာအများစုကချီးစွမ်းကြရလေဖြစ်ပါတယ်ရှင်။
မ မြန်မာနယ်ပေါ်အမေရိကန်ကျောင်းသားတွေအတွက်ပညာရေးအစီအစဉ်လေးအကြောင်းကိုမဲဤတန်စင်ကဆက်သွင်းမြင်းမြန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်လေးအမေရိကန်တခွင်နဲ့တိဘက်နဲ့နီးပညာအစီအစဉ်လေးကိုရှုစားနားဆင်ရဖို့ရှိပါတယ်။
မင်္ဂလာညချမ်းပါတော့ရှင်များရှင်VOA အမေရိကန်တန်ရဲ့2023ခုနှစ်ဩဂုတ်လ11ရက်တောက်ကြနေညပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းမှတ်မှာတော့ဆစ်ရှောင်းကလေးမိခင် There's a path we must choose sometime. Gotta stand up and fight sometime.
ဒီဆုံးသိချင်တာကတော့အခုဒီနောက်ပိုင်းမှာဒီအကူညီပေးရေးအဖွဲ့တွေအဓိကပြောနေကြတာကဟိုရိတ်ခါရှာပါပြက်လက်မှုပေါ့နော်ရိတ်ခါရှာပါပြက်လက်နောက်ဆင်းနေရတဲ့ကိစ္စတွေတိုက်ပွဲတွေဖြစ်နေတော့လမ်းနေရာလည်းပိတ်ဆို့နေတော့အသွားလာတွေခက်ခဲတဲ့အခါကျတော့အစားစားနဲ့ရိတ်ခါပဲဖြစ်ဆေးပဲဖြစ်လုံလောက်မရတဲ့အခါမှာလူတွေမှာဒီအာဟာရချို့တက်ပြီးတော့မဖြစ်တဲ့ယောဂါတွေဖြစ်တယ်လို့လည်းကြားရတယ်ဆိုတော့အဓိကအမျိုးသမီးတွေနဲ့ပတ်သက်လို့ရောဘလို့ကျန်းမာရေးအရာပေါ့နော်ဘလို့ပြဿနာတွေအဓိကပေါ့နော်အမတ်မှုဆဲလို့တွေ့ရလဲ
ဟုတ်ကဲ့ရှင်ကျွန်တော်ခုဆိုလို့ရှိရင်ပေါ့နော် nutrition လို့ပြောရအဟာရဓာတ်ပေါ့နော်ဒီကိုယ်ဝန်ထမ်းကြီးမှာ solution မရှိဘူးအဲ့ဒီ nutrition ကိုပြောနေတယ်ပေါ့နော်အစားအစာတော့မရှိတဲ့ခါမှာဒီအဟာရဓာတ်ဆိုတာပူဆိုးတာပေါ့နော်အဲ့လိုမျိုးအဟာရဓာတ်တွေမရှိတော့ဒီဘယ်လိုဖြစ်လဲဆိုလို့ရှိရင်ဒီကိုယ်ဝန်ထမ်းကိုယ်ဝန်ဆောင်ထိချိန်မှာပေါ့နော်ကိုယ်ဝန်ပြက်စတာမျိုးတွေဖြစ်တယ်ပြီးတော့မှဒီမိဖွားတဲ့ခါနဲ့မိဖွားစင်နဲ့မိဖွားပြီးတော့မှကလေးတွေဆုံးရှုံးတာမျိုးတွေရှိတယ်ဒါကဒီတာဖာမီရဲ့ဒီကပြုလေတာသူတို့ပြောတာပေါ့နော်တကယ်ဆိုလို့ရှိရင်ကိုဝန်ဆောင်မိခင်များဆိုလို့ရှိရင်သူတို့အာဤကဖခင်ပေါ့နော်ဒီငါးကြိမ်လောက်သူတို့ကဒီကွယ်ဆေးထိုးရမယ်ဒါနဲ့သူတို့ကမထိုးခဲ့ရဘူးပေါ့နော်စစ်ပြေပြေမှာဆိုလို့ရှိရင်ကလေးကိုဒီတိုင်းပဲလာပြီးမှမွေးလိုက်ရကိုဝန်တခါမှပေါ့နော်ဒီကိုဝန်ဆောင်ချောက်မှုမရရှိဘဲနဲ့ကွယ်ဆေးမထိုးရဘဲနဲ့မွေးဒီလိုက်ရတဲ့မိခင်တွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုးခြေမျိုးတွေရှိတယ်အဲပြီးတော့အမျိုးသမီးတွေဆိုလို့ရှိရင်ဒီမျိုးပေါ့နော်ဒီသွေးတွန်တာမျိုးတွေရှိတယ်အတဝါတွေဖြစ်တာမျိုးတွေရှိတယ်ပေါ့နော်အဓိကကကျမတို့ကဆေးမရရတော့မှအစာအစာပေါ့နော်လုံးလုံးအဟာရရှိတဲ့အစာအစာစားလို့ရှိရင်စားရလို့ရှိရင်တော့အားဖြစ်နိုင်တယ်ဥတော်လည်းပဲအဟာရကောဒီဆေးဝါးကောမရရှိတဲ့အတွက်ကြောင့်နေ့တူတကွအမျိုးသမီးတွေကဒီမျိုးပေါ့နော်ဒီအကျော်တွေအကျော်ချင်တွေဒီမျိုးပေါ့နော်ပျော့တာမျိုးတွေကိုက်ခဲတာမျိုးတွေအဲဒူးတွေနာတာအဆင့်တွေအယူအဆင့်တွေနာတာမျိုးတွေလမ်းမသွားနိုင်ဘူးအလုပ်တွေမလုပ်နိုင်တဲ့အချိန်တွေမျိုးတွေဖြစ်တာပေါ့ရှင်ဟုတ
်အဲ့တော့ဒီလေအဟာရလိုအပ်မှုအပိုင်းပေါ့နော်ဒီရိတ်ခါပြတ်လတ်မှုတွေကဘယ်လောက်ဒီအချိန်တွေစိုးနေတာလဲသူတို့အတွက်အဟာရချို့တဲ့တယ်ဆိုတာဟိုဘယ်လိုပုံစံနဲ့အဟာရကိုမရတယ်လဲဘယ်လိုအခက်အခဲတွေရှိနေလဲအဲ့ဒါလည်းပြောပြပေးပါ
အခုလောဆယ်မှာဆိုလို့ရှိရင်ဆစ်ချောင်းတွေဆိုလို့ရှိရင်ဆံပြုတ်ပေါ့နော်ဒီအမျိုးသမီးတွေသူတားသမီးတွေကျေးဖို့အတွက်ကောနော်သူတို့ဒီဆံပြုတ်ပဲတောက်နေရတဲ့အမျိုးသမီးတွေရှိရဒါကဒီဒီမိုးစစ်ချက်ချမ်းမှာပင်ပင်ကိုရှိနေတဲ့ဆစ်ချောင်းတွေမှာပေါ့နော်အဲမိသားစုများတဲ့မိသားစုဆိုလို့ရှိရင်ပုံဝင်မှာခက်ခဲတယ်ပေါ့နိအခုကဆိုလို့ရှိရင်ဒီအဲလမ်းတန်းဆက်တဲ့ရေးတွေကိုကျင်းလို့မြင့်မားတာတွေကြောက်ပေါ့နော်ဒီအဖွဲ့အစည်းတွေမရတာမဝင်နိုင်ဘူးเนาะအလူရှင်လည်းမရတာမရှိဘူးပေါ့လေအခုဆိုလို့ရှိရင်ဘယ်လိုဖြစ်ရဘယ်လိုဖြစ်လဲဆိုလို့ရှိရင်ဒီ 哦，看来嘛喏，第三期啥的压力也还够了嘛，没压需要我呢。他讲么怎么都在思路线了嘛，怎么都来第嘛喏，第节目我没压了的讲，南疆的呀，南疆的呀，北疆的呀的讲，可是那密码呀的讲，说到的哈拉里跟那个白嘛喏，哈拉就那个那阿达里嘛喏，贝里的嘛喏，他的牛里的压需啊嘛，他们的哈拉最大的还牛不？我看不路那样了嘛，第哎那种大型的玻璃把啊嘛喏，他的牛里最厉害的你他妈去耶！
Good demoso, Bama, Doka de Yaho, Zito Ape, Blalaushini, the Leshima, the type website, Muria or Sashini.
Okay, my country, love up your name, one of two pounds of Lucia, quite time, and your ma, the most of a shaker chama, type website, or the Sichon, the Tadimatula, but you can get on a thing quaver, no. So, the thing wins and lao she, I believe, the thing to lao she, my dad, you.就看到的牛吧，的这边小石坎嘛，这小石坎嘛，你的牛就看到的绿色呀，哎的嘛，我喏嘛，绿色呀，就牛哎啦，他妈妈好多钱，牛牛不稀的哎嘛啦，他妈妈好多钱，你家做牛的哎，得几月五哎的，没说嘛哎的嘛，来你家吃的我喏，那就看到的牛哎的哎嘛，稀的绿的，叫到地大地皮子大，不稀奶我喏，什么啊？咱我今朝我看完车呀，都。 Okay.
So, Sana Yikapo, no? Now, Chema, you know, Patalule, a good night by Madame Muringala Piteka, Jaroya, the Guido, the Piana Rari, now Hara Chutem, we are now set with Sova and Pioke, Yoga, Murileshida, Bono. So, I did him, Mama, a mute me, Jaro, a mutari chapu, Chema, Yalu, a chapu, Miara, Lua Pionimala, Blue Chini, Muri, a mute me, a mutane, Matuja Bono, Chema, you appeared, Guita, she appeared, Lua, a blue chapiaru yamle.
Okay, she and his music got lots of Lucian, Kusu, Chile, you want a Yadi Dogue, Chile, a Kusu Lucian, Yadi Dogue, the Kusamu, Chitatam, Lu, Siwari, Bono, Siwari, who lap down the dad, Siwan and Lamu, she was Siamaria, she did, and the same she Chile, you, Chile, the Bono, Ara, and the Batte Tesoro, Nadoate, the Kusaka Yara Garo, the Anubi, Anubati, Anubi, Pum Yara, Patal Solution.看那狗吧，喏，的狗看那阿吧，喏，狗看那喜欢个牛的米嘛，没事吧，喏。反正来说，牛的米个，都按那不对吃，都嘛哈个么弄了不，哈个么弄了都阿没事，阿没事那片，你都得管吧，喏。为啥我啥的，狗弄来弄呀，它肥，牛的米吃的，它怎么做个？狗为什么特别嘛阿，它啷么么阿个动啊？都讲都阿人家，那啥动啥不嘛公看了不，喏，哎嘛都个。看那一双个布嘛，小家的在家路，跟那的也是都过皮皮，玩别玩小了呗皮皮，不要嘛的，长寿玩咯，长寿人家皮了呗皮皮，牛的米的家，不不要嘛皮面了，皮大了些。
对哇，哎嘛，家了嘞，对哇，没人比大叔呢，你个手比叔手小了，对嗦，古色古嘞，乱没钱嘞喏。
OK， 不嘛，古色也来大了些，把比如了是微信的，把对这个。格零年的时候，那把那车卡叫得几月五月时的，我哩，就是那些那单身巴拉拉牛来时的，就是那些那那些，那么家里面当初以来巴拉拉时的，都罗也的，这个都撇单拉开来往那的，可以来往那都罗想避开来可以来，就是到就当家里撇拉开呀的，边乱人来往那，拉开呀的母体内体往那，一点里面看看呀的都讲都罗爱国的呀，有看那过年的要个不要啥问题往那。如果要去的，他要的你要嘛，要的开到了，比如讲，不比如嘛，要个困难过啊，不比安奈的在上路，就要个不离过，甚至来看，不甚至吃的困难过了就吃的也不，哈拉么吃的在上路往那他给啥吃的，就说面朝往那的哈拉我吃着不路的，咱们家里的过伢子都归要吃吃，比如人的过要个。哦，要个天的，现在要吃皮包呢，但是不都偏多带土奶奶，但嘛都 ဆက်ပြီးတော့ရှင်တန်နိုင်တယ်ဘာလို့လဲဆိုလို့ရှိရင်ဒီတို့နေတဲ့နေရာမှာကစီယိုစိတ်ခံနဲ့ဝေတဲ့နေရာဖြစ်တယ်ဟိုစီယိုစိတ်ခံနဲ့လမ်းမမီနိုင်ဘူးပြီးတော့ဆာဝန်ဆံမရရှိပေမဲ့လည်းပေါ့နော်ဆေးမရှိတဲ့တက်ကြမလို့အချိန်ကြီးကုသမှုတွေမလောက်နိုင်ဘူးပေါ့နော်အဲကြောင့်မလို့ဒီအစားအစာရဲ့ဆေးဝါးကုသမှုတွေရဲ့ဟိုလိုအပ်တယ်ပြီးတော့အချိန်ကြီးပေါ့လှုပ်ဖို့လိုအပ်တယ်နှမို့ဆိုလို့ရှိရင်ကျမတို့နောက်တစ်ချိန်မှဆိုလို့ရှိရင်မစမီကလာမှဒီပို့ပြီးတော့ဖြန်းနာရောကုသယောဂါတွေပို့လို့ဖြစ်သွားနိုင်တယ်ပြီးတော့မှဒီအသက်ကြီးဆုံးပါတဲ့အဖြစ်ကိုဖြစ်သွားနိုင်တဲ့အချိန်ကြီးတွေရှိတယ်ပေါ့တချို့ဆိုရှင်အစာအိမ်ယောဂါတွေဖြစ်နေတဲ့လူတွေများလည်းရှိပါလေရှင်
ဟုတ်ကဲ့ပါဆိုတော့ဒီလိုမျိုးအခြေအနေတွေအဆုံးသတ်ပြီးတော့ဒီဒုက္ခတွေနေရပြန်ရဖို့အခြေအနေကရောနှီးပြီလားဘယ်လိုများရှိပါလဲရှင
်အပြန်ရဖို့အနေထားတော့ကျွန်တော်တို့ကလို့ခုလောက်ဆက်တာသူတို့မျိုးလည်းချက်မရှိဘူးပါဘာလို့လဲဆိုလို့ရှိရင်တစ်ချက်ကတိုက်ပွဲမှုကျင်းထန်နေတယ်အခုဆိုလို့ရှိရင်ဒါဟိုလမ်းတွေကချက်တော့ချက်လာလို့လည်းမရဘူးပေါ့လေတွေ့တဲ့သူတိုင်းဟိုပြစ်နေတယ်ချက်ကိုတိုက်ခိုက်မှုတွေကလည်းရှိနေတယ်ဆိုတော့အဲ့လိုရှိတဲ့အခါမှာသူတို့ပြန်ရဖို့အလားလားမရှိဘူးအခုဆိုလို့ရှိရင်လည်းဟိုဒီဖက်ချက်ကိုလာချင်တာမှလမ်းမှာပိတ်မိနေတဲ့ဒီအရှိတဲ့ချမ်းကပေါ့နော်ဒီပိတ်မိနေတဲ့အဖွဲတွေရှိရပေါ့လေအဲဒီချစ်ဒီတစ်ခါကကူလာပို့ခက်ခဲတယ်အများရှိနေတဲ့ဒီဆစ်ဆောင်တွေလည်းရှိနေသေးတယ်အခုဒီမှာရှိနေတဲ့ဆစ်ဆောင်လည်းအင်ပြားဖို့ဆိုတာခက်ခဲတယ်ဘာလို့လဲဆိုလို့ရှိရင်သူတို့ရဲ့ကြေးရွာတွေမှာသူတို့နေအိမ်တွေမှာမကွဲတဲ့ကြည်တွေရှိတယ်ပျက်စီးသွားတာတွေရှိတယ်ဒီတော့မှဒီလမ်းမိုင်းတွေနေရုံမိုင်းတွေရှိနေတဲ့ကိစ္စတွေရှိနေသေးတယ်ပေါ့နော်ဒီကတချို့ရွာတွေဆိုလို့ရှိရင်စစ်တပ်တွေကနေပြီးတော့မှသူတို့ဒီလူတွေအိမ်မှာဝင်ရောက်ပြီးနေထိုင်တာမျိုးတွေရှိတယ်။အဲ့ဒီကြွားတွေမှာတက်ဆွဲထားတာရှိတဲ့အတွက်ကြောင့်မလို့သူတို့လုံးဝကိုပြန်လို့မရဘူးပေါ့နော်။အဲ့ဒီအားလုံးက
မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုရှူစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အိမ်ဝယ်ပြီးတော့နေတာကယင်းနီးမြုပ်နှံမှုတစ်မျိုးပါပဲလို့အိမ်ချမ်းမြေအကျိုးဆောင်လည်းဖြစ်ငွေချင်းငါဝန်ဆောင်မှုပေးတဲ့မတ်တင်လေးသွယ်ကပြောပါတယ်။တွေ့ဆုံမေးမြန်းခန်းအပိုင်းတင်မှာတော့အိမ်ဝယ်ဖို့ငွေမချီးခင်မှာဘာတွေပြင်ဆင်ထားဖို့လိုပါသလဲ။ဘလို့ဒေသတွေမှာအိမ်ဈေးတွေကတက်တာပါသလဲဆိုတာကိုကိုအောင်ကဒီသတင်းပတ်ရဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်မှာမေးမြန်းတင်ပြပေးထားပါတယ
်ဟုတ်ကဲ့မတ်တင်လေးတွေကျွန်တော်တို့ VOA ကိုအခုလိုပြည့်စုံမေးမြန်းခွင့်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဆိုတော့ဒီကျွန်တော်ပထမဆုံးသိချင်တာကတော့ဒီအမေရိကမှာအိမ်ဝယ်မယ်ဆိုလို့ရှိရင်ပေါ့လေဟိုဘယ်လိုအခြေမျိုးမှာဝယ်တာဟာအကောင်းဆုံးဖြစ်ပါလဲ
ဟုတ်ကဲ့ကိုအောင်ကျွန်မကိုဒီမျိုးအချိန်ပေးတာလဲကျေးဇူးတင်ပါတယ်အကောင်းဆုံးကတော့အခုဒီရာသီကတော့အကောင်းဆုံးလို့ကျွန်မပြောချင်တာပေါ့နော်ဟိုဝေသာတွေလည်းကောင်းတယ်ဟလာလူအများစုကလည်းဒီလိုအချိန်မှာအိမ်ကိုရှာကြမယ်ဟလာပြောင်းဖို့ရွှေ့ဖို့လည်းကောင်းတယ်ပေါ့နော်နည်းနည်းဆောင်းတွင်းအရန်ကြသွားပြန်လဲနှင်းနေကြတဲ့ဒီသားတွေဆိုရင်ပြောင်းရွှေ့တွေခက်တယ်ပေါ့နော်အတူတူဆောင်းတွင်းမှာတော့အိမ်ဝယ်မယ်ဆိုလို့ရှိရင်ဟိုကဝယ်သူနည်းတဲ့အတွက်နည်းနည်းပို့ပြီးတော့ရွေးချယ်လို့ရနိုင်တာပေါ့နော
်အမေရိကမှာဟိုတချို့ကအိမ်ငှားပြီးတော့နေပါတယ်တချို့ကအိမ်ဝယ်ပြီးတော့နေပါတယ်အိမ်ဝယ်လိုက်တဲ့အတွက်ဘလို့အကျိုးကျေးဇူးတွေဟိုရနိုင်ပါမလဲ
ဟုတ်ကဲ့အခုအိမ်ဝယ်တာနဲ့အိမ်ငှားတာပေါ့နော်အဲ့ဒါအိမ်ငှားနေတယ်ဆိုလို့ရှိရင်ကျွန်တော်တို့တွေကအိမ်ရှင်ရဲ့အိတ်ခဲကိုပတ်စံထည့်ပေးရတာပေါ့နော်သူများစုဘူးတဲ့ကိုပတ်စံသွားစုပေးတယ်လို့ဖြစ်တယ်အိမ်ဝယ်လိုက်မယ်ဆိုလို့ရှိရင်တော့ကိုယ့်အိတ်ခဲကိုစုတာလည်းအတူတူပါပဲအဲ့တော့ benefit တွေကတော့ဘာလဲဆိုတော့ဥပမာအိမ်ဝယ်ထားလို့ရှင် ASC ကများတော့အဖြစ်တက်တယ်ပေါ့နော်အထူးသဖြင့်ဟာလာတချို့ state တွေ California တို့ Washington တို့ဆိုလို့ရှိရင်ပို့ပြီးတော့ appreciation rate များတယ်ပေါ့နော်ဆိုလိုတာကအိမ်ဝယ်ပြီးရင်းထားရင်ကိုဗမာပတ်စံစုနိုင်တာထက်ပိုရနိုင်တယ်နောက်တစ်ခုကဒီအိမ်ဝယ်ထားတဲ့အတွက်ကျမတို့ property tax တွေပေးရတယ်အဲ့ဒီပေးထားတာကို tax return တွက်တဲ့အချိန်မှာဝင်ငွေနည်းများပေါ့ဒီပြီးတော့ credit ပြန်ရတယ်ပေါ့နော်ဝင်ငွေသိမ်းရရင်တော့လည်းမရဘူးတိုးတော့ဝင်နေတဲ့သူတွေနဲ့ medium income သမားတွေကတော့အဲ့ဒီမှာ tax credit ပြန်ရတယ်ပေါ့နော်အဲ့ဒါအကျိုးကျေးဇူးပေါ့
အမေရိကမှာအိမ်ဝယ်မယ်ဆိုရင်ရောငွေချိရမယ်ဆိုတဲ့အခါကျတော့ကိုယ်အလုပ်ကိုင်နေဝါရီနဲ့ဒီလိုငွေချိနိုင်ဖို့အတွက်ကြတော့ဘလို့လူမျိုးတွေအတွက်ဟိုအဆင်ပြေနိုင်ပါ
အနည်းဆုံးတော့အခုလက်ရှိပေါ့နော်စီမံစည်းကမ်းတွေရဆိုလို့ချင်တော့အနည်းဆုံးအလုံးနှစ်နှစ်လောက်ထားရမယ်ပေါ့နော်အလုံးနှစ်နှစ်လောက်ထားရမယ်အဲ့တော့အိမ်ဝယ်ချင်တဲ့လူဒီဝင်ငွေရှိနေတဲ့အလုပ်ကိုနှစ်နှစ်လောက်ထားမယ်ဟလာအလုပ်တွေအပြောင်းအလဲရှိလဲရတော့ရပါတယ်သို့တော့အလုပ်တစ်ခုထဲမှာနှစ်နှစ်ဆိုရင်ပို့ပြီးတော့လွယ်တယ်ပေါ့နော်အလုပ်အပြောင်းအလဲရှိရင်လည်း W2 အလုပ်ဆိုရင်အဆင်ပြေတယ်အဲ့တော့တကယ်လို့အဲ့လိုမျိုးဟို employee အနေနဲ့လောက်တာဆိုရင်တော့နှစ်နှစ်အတိ ရှိရမယ်ပေါ့နော်နောက်တစ်ခါ sub employment တမားဆိုရင်တော့အပြောင်းလဲလို့မရဘူး business တစ်ခုတည်းမှာပဲ24 months ရှိရမယ်ဒါလက်ရှိအခြေအနေပေါ့နော်နောက်တော့လဲပြောင်းခြင်းပြောင်းနိုင်ပါတယ်နောက်တစ်ခါ credit score ပေါ့နော် America မှာတော့ credit score အသိအရေးကြီးပါတယ်မပါမဖြစ်ပေါ့အဲ credit score ကောင်းကောင်းလေးရှိရမယ်ကျမကတော့ recommendation ကတော့စုဆောင်းထားငွေအနေငယ်လေးရှိတဲ့နယ်ပေါ့နော်အိမ်ဝယ်တဲ့အခါမှာ down payment ရှိတယ် closing cost ရှိတယ် down payment assistance ဆိုတာလည်းလူတိုင်းအတွက်အရေးကြီးပေါ်မဖြစ်တဲ့အတွက်ကိုက down payment ရှိထားရင်ပိုကောင်းတယ်ပေါ့နော်အဲ့တော့ down payment များပေးလေကိုရဲ့ monthly payment ကနည်းလေဖြစ်တဲ့အတွက်ဝေစုထားဖို့လည်းလိုပါတယ်အဲ့ဒါလေးကျွန်တော်ပြောချင်တယ်ဟုတ်
ဟိုခုနကပြောသွားတာ credit score ပေါ့နော်ဟိုတကယ်ကတော့ဥပမာဒီလူတယောက်ဟာဘယ်လောက်ထိအောင်ငွေကြေးနဲ့ပတ်သက်လာရင်ဘယ်လောက်ထိအောင်ယုံကြည်ရလဲဆိုတာဟိုတိုင်းတာသတ်မှတ်ထားတာပေါ့ဆိုတော့ဟိုဒီ credit score ဘယ်လောက်ရှိမှအိမ်ဝယ်လို့ရမှာပါလဲ
ဟုတ်ကဲ့ကိုပုံမှန်ကတော့ကျွန်တော်တို့ဒီအစိုးရလုံးနေ FHA က credit score 980ပေါ့နော်အနည်းဆုံးရှိရတယ်နောက်တစ်ခါ conventional လုံးက Fannie Mae နဲ့ Freddie Mac ကထုတ်တာတော့620သို့တော့အခုလက်ရှိကျွန်မလုပ်နေတဲ့ဒီ wholesales ပေါ့နော်ကျွန်မတို့ Nexa Mortgage ကတော့ကျွန်မ loan officer လုပ်နေတဲ့ Nexa Mortgage ကဒီ US မှာ largest brokerage ပေါ့နော်အဲ့တော့ကျွန်မတို့မှာ wholesales lender 200ကျော်ရှိတယ်တချို့ wholesales တွေကတော့ lender ပေါ်မူတည်တာပေါ့နော် credit score 900လောက်နဲ့လည်းထုတ်ချီတာရှိပါတယ်သို့တော့ credit score မြင့်လေလေကိုပေးရတဲ့အတူနှုံးကနည်းလေလေပေါ့နော်အဲ့ဒါအကျိုးကျေးဇူးပေါ့ဟုတ် minimum requirement တွေက lender ပေါ်မူတည်တယ်ပေါ့နော်အဲ့လိုမျိုးပါ
ကျွန်တော်တို့ကဥမာအိမ်ဝယ်မယ်ဆိုလို့ရှိရင်ဘန်နေရနေပြီးတော့ပတ်စံချီးရတာပေါ့လေဆိုတော့ကိုကဘန်နေရှီကနေပတ်စံချီးမယ်ဆိုလို့ရှိရင်ဟိုဥပမာဝင်ငွေကတစ်နှစ်ကိုထားပါတော့9,000ရှိတဲ့လူရှိရင်ရှိမယ်အဲတစ်နှစ်ကိုဝင်ငွေ3,000ရှိတဲ့လူရှိရင်ရှိမယ်ပေါ့ဆိုတော့ဟိုအဲ့ဒီဒီငွေချေးတဲ့စနစ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပါအောင
်ဟုတ်ကဲ့ good good question ပေါ့နော်အဲ့တော့ငွေချိတာကကျမတို့သူတို့လုပ်တဲ့အလုပ်ပေါ်မူတည်တယ်။ခုနကကျမပြောသူ W2 ရတဲ့ employee ဆိုလို့ရှိရင်တော့ကျမတို့ monthly income ပေါ့နော်။ဒီ net income tax မဖြတ်ခင်။အဲ့ဒီကောင်ရဲ့ program ပေါ်မူတည်ပြီးတော့43ကနေပြီးတော့ 54% လောက်အထိကိုချိတယ်ပေါ့နော်။ဆိုပါတော့ကျမတို့တစ်ဝက်လောက်လို့ပြောမယ်6,000ဝယ်3,000ပေါ့နော်။အဲ့ဒီအဲ့ဒါဒီဘာတွေပါလဲဆိုတော့ခုနသူတို့ရှိတဲ့အကျွေးအလုံးတကယ်လို့ဟလာကားဝယ်ထားလို့ကားအကျွေးရှိမယ်။ credit card တွေကိုလစဉ်ပေးထားတဲ့ payment ရှိမယ်။နောက်ဒီ mortgage ဆိုလို့ရှိရင်ကျမတို့မှာ4မျိုး5မျိုးပါတယ်ပေါ့နော်။အဲ4မျိုးဆိုတာတကယ်လို့ single family home ဆိုရင်ကျမတို့ interest principal နောက်တစ်ခါ homeowner insurance property tax တကယ်လို့ condominium တွေ townhouse တွေဆိုရင်တော့နောက်ထပ် HOA ဆိုတဲ့ homeowner association fees ပါမယ်။အဲ့ဒါဒီအားလုံးကိုပေါင်းလိုက်ပြီးတော့ကျမတို့ mortgage payment လို့ခေါ်တယ်။အဲ့ payment တွေအားလုံးဒီလစာရဲ့တစ်ဝက်ခမန်းကြီးပေါ့နော်တစ်ဝက်နီးပါးပေါ့။အဲ့လောက်အထိ lender ကထုတ်ချီးပါတယ်။အဲ့တော့ lender ရဲ့ယုံကြည်မှုရဖို့ဆိုရင်ခုနကအလုပ်တင်ရမှုရယ်လာ credit ဆိုတော့ကအရေးအကြီးဆုံးက late payment နေမရှိဘူးပေါ့နော်ကိုယ့်ရဲ့ credit report ကိုဆွဲလိုက်တာလည်းကျွန်တော်တို့အကုန်မြင်ရတာပေါ့နော်အဲ့တော့အထူးသဖြင့်ဒီမှာကျွန်တော်တို့ထုတ်ပေးတဲ့ self employment သမားတွေအတွက်ကျွန်တော်တို့ကဒီဝင်ငွေကိုမကြည့်ပဲနဲ့ဟိုသူတို့ကဝင်ငွေတွေရှိပေမဲ့ tax return မှာဟလာဈေးရိတ်တွေနှုတ်ပြီးတော့အမြတ်ပြထားတာကိုမကြည့်ပဲနဲ့ကျွန်တော်တို့ထုတ်တဲ့ loan တွေရှိပါတယ်အဲ့ဒါကိုတော့ non QM ပေါ့နော် non qualified mortgage လို့ခေါ်တယ်အဲ့ဒီမှာဆိုရင်ပို့ပြီးအရေးကြီးတယ်အဲ့အင်္ဂါထားတဲ့ red history စနစ်လားတခါမှလိပ်ပေးမယ်မရှိရဘူးနောက်တစ်ခါဒီ credit report ပေါ်မှာပေါ်နိုင်တဲ့ဟလာ auto loan တို့ပါလို့လိပ်ပေးမယ်ရှိတာ lender မယုံတော့ဘူးပေါ့နော်အဲ့ကြတော့လုံးရဖို့ခက်ပါတယ်အဲ့တော့ payment နဲ့မှန်မှန်ပေးဖို့အရေးကြီးပါရှင
့်ဟုတ်ကဲ့ဟိုခုနကပြောတဲ့အထက်ထဲမှာဥမာဟိုလူတစ်ယောက်ကတစ်လောက်ဝင်ငွေ6,000ရှိရဆိုရင်ဒါသူ့ကို3,000ချိမယ်ဆိုတဲ့အခါကျတော့ဥမာအဲ့ဒီ3,000ကအိမ်ဘိုးတတ်တတ်တယ်မဟုတ်ဘဲနဲ့ခုနလိုမျိုးကျွန်တော်တို့ဒီ property tax ပေါ့နော်အိမ်ဝယ်ထားလို့ရှိရင်ကိုအိမ်ပိုင်ဆိုင်တဲ့အတွက်အစိုးရကိုနှစ်ဆင်အကုန်လေးစောင်းမယ်ဟာမျိုးတွေရှိမယ်နောက်တစ်ခုကဥမာကားဝယ်တဲ့အခါမှာကားပေးမဲ့ကိုမှ900ရှိနေရင်ဘဏ်က2,500လောက်ပဲချီတော့မဲ့သဘောလား
မှန်ပါတယ်ကူအဲ့ဒါမှန်တယ်အဲ့ဒါကြောင့်ကျွန်တော်တို့ကအိမ်ဝယ်ဖို့အစီအစဉ်ရှိတဲ့လူဆိုကားတွေမဝယ်ဘူးပေါ့နော်နောက် credit အသစ်တွေမရမ်းဖို့အများအား recommend လုပ်တယ်ဟုတ်တယ်သူရဲ့အဲ့ရနိုင်တဲ့ခွင့်ကြီးက900ရော့သွားမယ
်ဆိုတော့ဒီအမေရိကမှာအထူးသဖြင့်ဟိုဘလိုပြည်နယ်တွေမှာအိမ်ဝယ်ဈေးသက်တာလဲဒါမှဟိုဘလိုပြည်နယ်တွေမှာဟိုအိမ်ဝယ်တဲ့အခါမှာဟိုဈေးကြီးလဲအဲ့အဲ့ဒီလိုအနေထားလေးနည်းနည်းရှင်းပြပါအောင
်ဟုတ်ကဲ့ဟုတ်ကဲ့ဈေးအကြီးဆုံးကတော့ကျွန်မတည်တလို့ဒီကယ်လီဖိုးနီးယားနဲ့ဝါရှင်တန်ပေါ့နော်ကယ်လီဖိုးနီးယားလည်းတော်တော်လေးဈေးကြီးတယ်နောက် market မှာအိမ်က demand တွေနည်းပြီးတော့ sorry demand တွေများပြီးတော့ supply တွေနည်းတဲ့အတွက်ဟိုဗာလဲပို့ပြီးတော့ဈေးတွေပို့ပေးရတယ်ပေါ့နော်အဲ့အဲ့တော့အိမ်ဈေးနေတဲ့ state တွေကတော့ကျမဒီ Oklahoma တို့ပါလို့တော့နေပါတယ်။ဟာဒီနားတစ်ဝိုက်မှာကျမနေတဲ့ Chicago တစ်ဝိုက်ဆိုရင်လည်းဥမာ Indiana state ပေါ့နော်။ Wayne တို့ပါလို့ဆိုလို့ရှိရင်တော့ဈေးမကြီးသေးဘူး။အသိန်းခွဲနှစ်သိန်းဟိုဘယ်လိုပြောမလဲ။ဒီ ဝစ်စကွန်ဆန်စတိတ်မှာလည်းအဲ့လိုပဲပေါ့နော်ရှိပါသေးတယ်တင်ဝင်နဲ့တင်တဲ့အေ
ကွာအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တူတာဆောင်လေအမေရိကန်တခွင်စီစဉ်မှာရှင်တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းမှာတော့ငွေချင်းကားတဲ့အခါမှာအတိုးနှုန်းသက်သာအောင်ဘာတွေဆောင်ရွက်တင်တယ်လဲဘလို့အတိုးနှုန်းတွေကချင်းကားသူတွေအတွက်ပို့ပြီးတော့အကျိုးရှိမလဲဆိုတာကိုရှေ့သတင်းပတ်မှာတင်ပြပေးဖို့ရှိပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာအဆောက်အုံတွေစောက်လုပ်ဆဲမှာရောစောက်ပြီးတဲ့မကြခင်မှာပါမကြခဏပြိုကျနေတာကဘာကြောင့်မလဲစင်ကာပူအလုံသမားဝန်ကြီးဌာနကဘေးရန်ရဲ့ကင်းရေးဆိုင်ရာအရာရှိအင်ဂျင်နီယာဦးဝင်းငင်းကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားတဲ့အဆောက်အုံတွေအန်ရယ်ကင်းစေမဲ့ဒီဇိုင်းအပိုင်းတစ်ကိုရှုစားနာဆင်ကြရအောင်ပါရှင
်။ဆက်မြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်အဆောက်အုံတွေကဆောက်ပြီးမကြခင်မှာပဲပြိုကျတဲ့နော်လူနောက်ပြိုကျတဲ့ပြန်လူပါအသက်ဆုံးရတဲ့အန်ရယ်တွေအများကြီးတွေ့နေရပါလို့ရှင်။စက်သားတွေကဘာကြောင့်မလဲ။
ဟုတ်ကဲ့ဆောက်တဲ့ဆောက်တဲ့ခံပါသိရတဲ့ဆောက်တဲ့လွဲလို့တီးမားတဲ့ဆောက်ုံနေအထက်မြင့်ဆောက်ုံနေဒရိုင်းတွေဆောက်တဲ့ခံပါအင်ဂျင်နီယာဒီဇိုင်းနဲ့ဆောက်ပါတယ်အင်ဂျင်နီယာတွေကဒီဆောက်ုံနေအနေကအောင်ဘယ်လိုသုံးနိုင်မလဲဆိုတော့တွက်ချက်ပြပေးပါတယ်အဲ့ဒီဒီဇိုင်းအတွက်ချက်တွေဆောက်တော့တကယ်လို့တီးမားတဲ့ဆောက်ုံနေဆောက်တဲ့ခံပါဘာအင်ဂျင်နီယာဒီဇိုင်းအတွက်ချက်မှမပေါ်ဘဲနဲ့လက်သမားတွေပြန်နေရသူတို့စိတ်ထင်တာနဲ့ချက်ပြီးဆောက်လို့မဆိုလို့ရှိရင်တော့အမတန်အနေများပါတယ်ပြကြတာဒီဖြစ်နေတယ်။ဘဝမှာဖြစ်တဲ့ပြဿနာအများဆုံးကတော့အဲဒါကြောင့်လို့ကျွန်တော်ထင
်။ဟုတ်ကဲ့ပါဆရာ။ဆိုတော့ဒီနော်အန်ဒီယာကင်းအောင်အတွက်လောက်ရတဲ့ဒီဇိုင်းပေါ့နော်။အဲ့ဒီဒီဇိုင်း for safety နဲ့ပတ်သက်ပြီးတော့လည်းလည်းပြောပြပေးပါဆရာ။ဘာအချက်တွေအရေးကြီးပါလဲဆရာ
။ဒါကစေကူမာကတော့ဥပဒေနဲ့တပ်ဖက်ပြန်ဆန်းပေးကြအောင်။ဒီဇိုင်း for safety ဥပဒေ။ဒီဇိုင်း for safety မှာအပိုင်းနှစ်ပိုင်းပါပါတယ်။ safety ရယ်ဒီဇိုင်းရယ်။နောက်တစ်ခါဒီဇိုင်းလုပ်တဲ့ဆိုကြရောအန်ဒီယာကင်းအောင်လို့ဒီဇိုင်းလုပ်တာဒီစီအနေဆုံးသုံးပြီးတော့အနေအကင်းဆုံးပြအောင်ဘယ်လိုလုပ်မလဲဒါအမှန်တော့အသေးစားမဟုတ်ပါဘူးသူ့ concept ကဘယ်လိုအနေတွေဖြစ်နိုင်တယ်လဲဆိုတော့ကျွတ်တက်တွက်ဆပြီးတော့ဖြစ်နိုင်သောအနေတွေကိုအကုန်လုံးရှာဖွေဖော်ထုတ်မယ်နောက်ပြီးတော့အဲ့ဒီအနေတွေကိုဖျောက်ဖျက်ပြင်မယ်အဲ့ဒီအနေတွေကိုတကယ်လို့ဖျောက်ဖျက်လို့မရဘူးဆိုလို့ရှိရင်တော့အနေဆုံးပြအောင်လို့ရှော့ချမယ်ဒါသူ့ရဲ့ design for safety ရဲ့ concept ပါဥပမာအချင်းကျွန်တော်အဆောက်အုံဆောက်တာနဲ့နမူနာပြောပြအောင်အဆောက်အုံဆောက်တဲ့အခါမှာဆောင်နေလို့မလည်းအနေကင်းရမယ်အဆောက်အုံဆောက်ပြီးသွားတဲ့ခါမှာအဲ့ဒီအဆောက်မှာနေတဲ့သူတွေအတွက်လည်းအနေကင်းရမယ်နောက်ပြီးတော့အဲ့ဒီအဆောက်ကိုပြပြမုံမှန်ထင်းသိမ်းမှုတွေလုပ်တဲ့ခါမှာလည်းအနေကင်းရမယ်နောက်ပြီးတော့အဲ့ဒီအဆောက်ကိုလူမနေတော့လို့ဖြုတ်ဖြက်လိုက်တဲ့ခါမှာလည်းအနေကင်းရမယ်ဆိုတော့အစဉ်လေးစဉ်အစဉ်တိုင်းအစဉ်တိုင်းမှာအနေကင်းမှုအတွက်ကိုစဉ်းစားပြီးဒီဇိုင်းလုပ်ရတယ်ဒီဇိုင်းလုပ်ရဆိုတာဆောက်ပြီးဆောက်တဲ့ခါကျမှဒီဇိုင်းလုပ်တော့မဟုတ်ဘူးဆောက်ပြီးတော့အဆောက်ကိုမဆောက်ခင်ကလေးကကြိုးပြီးတော့စဉ်းစားပြီးတော့ဒီဇိုင်းလုပ်ရတာဘယ်လိုဆောက်မလဲဘယ်လိုဖြတ်မလဲဘယ်လိုပြည့်ပြည့်မုံမှန်ထိလိမ့်မှုတွေလုပ်မလဲအဲဒါကဒီဇိုင်းမော် safety ရဲ့အဓိက concept လေးခုပါဟုတ်ကဲ့
တကယ်တမ်းဗမာပြည်မှာမလုပ်ဖြစ်တဲ့အဥ္စာပေါ့နော်အတိထားတဲ့ဟာလေးပြောပြပေးပါဆရာဒီအချက်၄ချက်တည်းကမြန်မာနိုင်ငံမှာဘယ်အချက်တွေချို့ယွင်းနေပါလဲဆရာ
ကျွန်တော်ထင်တာကတော့ဒီအဆောက်အုံဆောက်တဲ့ခါမှာဒီဇိုင်းကတော့ရှိမှာပေါ့ဒါမှမဟုတ်အဲ့ဒီဒီဇိုင်းတိုင်းအတိအကျလုပ်ကြအဲ့ဒီဒီဇိုင်းတိုင်းအကောင်လေးဖော်တဲ့ခါမှာကွန်ထရက်တာတွေပြီးအဲ့ဒီဒီဇိုင်းကိုအတိအကျလိုက်နာလို့ဆောင်ကြလားနောက်ပြီးတော့အဲ့ဒီဒီဇိုင်းတိုင်းလိုက်နာလို့ဆောင်တာရှိမရှိဘူးသူကသွားပြီးစစ်တယ်လေစစ်တာအောင်အမှန်ကန်စစ်တာဟုတ်ရဲ့လားအဲ့ဒီအရာလေးလိုပါတယ်တကယ်လို့ဒီဇိုင်းကလည်းပဲဖြစ်ကြတာဆက်လုပ်လိုက်တယ်ဆောက်တဲ့လူကလည်းပဲအဲ့ဒီဒီဇိုင်းကိုမလိုက်နာဘူးနောက်ဒီဇိုင်းလိုက်နာတာကမလိုက်နာဘူးဆိုတာကိုဘလူမှတောင်းရှိတဲ့လူကသွားလို့မစစ်ဘူးစတယ်အဲ့လိုလုပ်မဆိုလို့ရှိရင်တော့ဖြစ်မှာဆောက်အောင်ဆောက်တဲ့နေရာမှာအနေကအောင်ဆောက်ဖို့ဟုတ်တော့အဆောက်အပြုံထင်းထင်းနေရမှာအနေကအောင်ပြုံထင်းထင်းမှုအဲ့မှာအဆောက်မှာနေတဲ့လူတွေအနေကင်းမှုစောင့်ပြင်ပေါ့နော်ပြီးတော့အနေကင်းဆိုတဲ့နေရာမှာနှစ်ပိုင်းရှိတယ်ပထမတစ်ခုကအဆောက်အုံတွေပစ္စည်းပစ္စည်းတွေအနေကင်းမှုတွေ့ခဲ့နောက်တစ်ခုကလူတွေအနေကင်းမှုဥမာဆွေးရပါဆိုအဆောက်အုံတွေစောင့်တယ်အဆောက်အုံထုတ်တဲ့အခါမှာဆောက်လိုက်တဲ့အဆောက်မှာပြိုကျမသွားစေဖို့အတွက်အရေးကြီးသလိုအဲ့ဒီအဆောက်ကိုစောင့်နေတဲ့လူမတွေအနေကင်းမှုတွေ့လဲအရေးကြီးတယ်ဆင်းရဲသလိုအရေးကြီးတယ်အဆောက်အုံစောင့်နေလို့မှာအပေါ်ကလူမတွေပြုတ်ကြောက်ပြီးတော့တေရာမျိုးတွေဖြစ်အောင်နောက်ပြီးတော့ကြောက်ဆက်တိုင်းနေတဲ့မျက်လုံးတွေကိုအဲကြောက်စကြောက်နာတွေဝင်ပြီးတော့မျက်လုံးအနေဖြစ်အောင်စတယ်အဲ့ဒါလေးကာဝေးဖို့အရေးကြီးပါတယ်ဒီမှာကျွန်တော်တို့စီမှာအဆောက်အုံဆောင်နေလို့မှဖြစ်တယ်မတော်ဆောင်မှုအများကြီးပဲဥပမာအားဖြင့်ကျွန်တော်တို့မှာနမူနာနည်းနည်းပြောပြလို့ရှိရင်2012ခုနှစ်အောက်တိုဘာလ4ရက်နေ့တော့တောင်ကြီးမှာဆောက်လို့ဆဲအဆောက်အုံတစ်ခုညနေပြိုကျတဲ့လူ9ယောက်တည်တယ်လူ9ယောက်တည်တယ်ဆိုတာအများကြီးပါ2018ခုနှစ်ဇွန်လ16ရက်နေ့ကအကုတ်ကူမှာဟိုတယ်တစ်ခုဆောက်နေတယ် ရေစာဝန်ပြောကြပြီးတော့လူမြောက်တည်တယ်။2021အောက်တိုဘာလ15ရက်နေ့မှာတကောမျိုးသစ်အရှိနှစ်ဆက်တိုက်ဆောင်နေတော့ပြောကြပြီးတော့လူသွောတည်တယ်။ဆိုတော့ဘာဖြစ်လို့အဲ့ဒီအဆောင်တွေပြောကြတာလဲ။သူတို့တကယ်ဒီဇိုင်းလုပ်ထားရင်မျိုးမရှိဘူးလား။အဲ့ဒီအဆောင်တွေစောက်တဲ့အခါမှာဘလူးမှာတောင်းရှိတယ်လေ။အဲ့ဒီတောင်းရှိတဲ့လူရောအဲ့ဒီအနေတွေမဖြစ်အောင်ဒေသကြည့်ကြပြီးတော့မလုပ်ဘူးလား။ဒါကမေကွန်ထုတ်စရာဖြစ်ပါတယ်။တကယ်လို့ဘလူးမှာဒီအဆောင်စောက်တာကိုကြည့်ကြပြီးတဲ့လူလည်းမရှိဘူးဒီဇိုင်းထုတ်ပေးထားတဲ့လူမရှိဘူးလူမတွေသူတို့ပြင်ချင်ပြလုပ်ချင်လုပ်ကြတယ်ဆိုလို့ရှိရင်တော့ဒါဒီမူမျိုးတွေဆက်ပြီးတော့ဖြစ်နေမှာပြရပါတယ
်ဆိုတော့အဆောက်အဦတစ်ခုဆောက်တဲ့အခါမှာအန္တရာယ်ကင်းမှုကအရင်အရေးကြီးတယ်ဆရာဆောက်ဆောက်ပြောလို့ပဲဒီကအလုပ်သမားတွေအတွက်ကောနေတဲ့လူတွေအတွက်ဆရာဆောက်ဆောက်ပြောတာဒီဆောက်လုပ်ဆဲမှာဖြစ်သွားတဲ့အန္တရာယ်တွေပေါ့နော်ဆိုတော့ဒီဆောက်လုပ်ပြီးတဲ့အခါမှာဆရာဒီပေါ်လာတဲ့အန္တရာယ်လေးတွေပြောပြပေးပါအ
မှန်တူးဆန်းနေရှိရတယ်ဘာမှရှိရည်စရာလည်းကောင်းပါနောက်ပြီးတော့ရှက်စရာလည်းကောင်း2018ခုနှစ်အေဗီလာတည့်နေ့ကမမတ်ဒရိုက်ကျိုးကြဘာမှမလုပ်ခွင့်နဲ့ဒရိုက်ရဒေတိုင်းသူ့အလုပ်လုပ်ကျိုးကြဒရာကျိုးတော့ကဒရာပေါ်မှာ16တန်လေးတဲ့ကားလေးတစ်စင်းပဲရှိတယ်အခြားဘာမှမဖြစ်ဘူးငြင်းလှုပ်ရလည်းမဖြစ်ဘူးကားလေးအများကြီးသွားလာနေလို့လည်းမဟုတ်သူတို့ဘာဖြစ်လို့ဒီဒရာကျိုးကြလဲဒီဒရာကိုစောက်တာက1996ခုနှစ်94ခုနှစ်မှာစောက်တယ်96ခုနှစ်မှာဖွင့်တယ်ဆိုတော့ဒရာတန်တန်22နှစ်ပဲရှိသူတို့အေယော်ရီတိုင်းမှာသူတို့မြန်လာဆုံးမတော့ဆိုလို့ရှိရင်စစ်မဖြစ်ခင်နဲ့ဆောက်ခဲ့တာ။နောက်က45ခုနဲ့မတိုင်ဘူး။အဲ့ဒီဒရိုက်ဆိုရင်အခုဒီဆက်ပြီးတော့3ရာဘာမှပြဿနာမရှိဘူး။ဟိုမိနစ်တနည်းမှဆောက်ခဲ့တဲ့ဒီဒရိုက်ပြူကြတာဆိုအလုံးမတောင်ရှက်စရာလည်းကောင်း။ဘာဖြစ်လို့ရှိရင်ဘာဖြစ်လို့အဲ့ဒရာပြူကြတာလဲ။အဲ့ဒရာကိုဘယ်သူတွေဒီဇိုင်းလုပ်ခဲ့တယ်လဲ။အဲ့ဒီဒီဇိုင်းတိုင်းဆောက်ခဲ့တဲ့ကွန်ဆတ်တန်တွေကဘယ်လိုလဲ။အဲ့ဒီမှာတောင်းကန်အင်ဂျင်နီယာတွေဘယ်လိုလဲ။သူတို့ရဲ့တောင်းယူမှုတောင်းခံမှုတွေဘာတွေလဲ။အဲ့ဒရာကိုဘယ်လိုတွေကသွားပြီးစစ်ခဲ့တယ်လဲ။ဒါအများကြီးမေးခွန်းထုတ်စရာဖြစ်တယ်။ဘာဖြစ်လို့ဒီတရားကြီးအနှစ်20လောက်နဲ့ပြေးကြရလဲ။ဘုံတော့အရေးကြီးတာကအဲ့တရားပြေးကြတဲ့ဘာကြောင့်ပြေးကြလဲဆိုတဲ့ဟာကိုဘယ်လိုတွေတောက်ကစုံစမ်းစစ်ဆေးကြလဲ။နောက်ပြီးတော့အဲ့တရားပြေးကြတဲ့ဖြစ်ရပ်ကိုနမူနာယူပြီးတော့နောက်တစ်ခါအဲ့လိုတရားပြေးကြဖို့မဖြစ်အောင်ဘယ်လို corrective action recommendation တွေလုပ်မလဲ။အဲ့လိုလုပ်တဲ့သူရှိတယ်လား။အဲ့ဒါမှတအရေးကြီးပါ။ဒီကလေးအဲ့လိုမှမလုပ်ဘူးဆိုလို့ရှိရင်တော့ဒါအမှန်တန်ရှားတဲ့ဥပမာလို့ရှိပါတယ်။တော်စင်။မင်္ဂလာစေးကြီးမီးလောင်တယ်။အဖတ်လောင်တယ်။အဖတ်လောင်တာအားများလို့နောက်ကထပ်ပြီးလောင်တယ်။ထပ်ဆောက်တဲ့နောက်ကထပ်ပြီးလာ။ဘာဖြစ်လို့အဲ့ဒီမီဒီယာမတဖန်တော့မရဘူး။ဒါဒီဒါရှင်းပါလေ။ပထမတစ်ခါမိလာဝဲတဲ့ပြည့်ရကိုနမူနာမယူခဲ့လို့နောက်ကထပ်ပြီးလောင်လာ။ဒါဆိုလို့ရှိရင်ဘာဖြစ်လို့အဲ့လိုလုပ်ကြလဲ။အမှန်တန်အရေးကြီးတယ်။နောက်ပြီးတော့ဟိုစိတ်ကြက်စရာလည်းကောင်းလို့လေ။မတဖန်တရားမျိုးထပ်ကထပ်ကထပ်ကထပ်ဖြစ်နေတယ်။ဟုတ်ကဲ့
။ဟုတ်။ engineer ဦးအင်းကြီးမှာနောက်တစ်ပတ်မှာတော့စောက်ထားတဲ့အဆောက်အုံတွေကိုဖြိုးဖျက်တဲ့နေရာမှာဘင်းအန်နေကင်းဖို့နဲ့နောက်မှာမြမဆောက်လို့ရလုပ်ငန်းခွင်အန်တီယကင်းဖို့အတွက်ဘာတွေလုပ်တင်လဲဆိုတာကိုပြောပြပေးမယ်ဆိုတာကိုတင်ပြရင်ဒီတင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပ
ါဒေါခင်မျိုးသက်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်နောက်တင်ပတ်မှာတော့ဒီဆောက်ထားတဲ့အဆောက်အုံလေးဖြိုဖျက်တဲ့နေရာမှာဘေးအန္တရာယ်ကင်းဖို့နဲ့နောက်မှာမြမဆောက်လို့ရလုပ်ငန်းခွင်အန္တရာယ်ကင်းဖို့ဘာတွေလုပ်ပေးသင့်ပါသလဲဆိုတာကိုရှေ့သတင်းပတ်မှာတင်ဆက်ပေးဖို့ရှိပါတယ်ရှင်။ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။မကြခင်အစီအစဉ်တွေအဆုံးသတ်တော့မှာမို့တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမခင်လေးကတစ်လှည့်ပြောပြပေးပါမယ်ရှင်။
ရိုဟင်ဂျာအကြက်တဲကိုရေရှည်တည်တဲ့ခိုင်မြဲတဲ့ဖြည့်ရှင်းချက်ရဖို့အတွက်ခိုင်မာတည်ကြတဲ့နိုင်ငံတကာအကူအညီတွေကိုစုစည်းဖို့ OIC UNHCR ပူးတွဲကိုယ်စားလှယ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုတာဝန်ယူမှုတာဝန်ခံမှုရှိစေရေးနဲ့ရိုဟင်ဂျာတွေကိုသူတို့ရဲ့မွေးရမြေဒါမှမဟုတ်တတိယနိုင်ငံကိုပြန်လည်နေရာချထားရေးဟာရိုဟင်ဂျာအကြက်တဲအတွက်ရေရှည်တည်တဲ့နဲ့ဖြည့်ရှင်းနေတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးမဆူဘင်မူမန်ကပြောပါရယ်ရိုဟင်ဂျာတွေကိုနေရပြန်မပို့နိုင်သေးခင်အထိလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုဆက်လက်ပေးသွားဖို့ကိုလည်းနိုင်ငံသားရေးဝန်ကြီးက OIC UNHCR ပူးတွဲကိုယ်စားလှယ်ဖွဲ့ကိုတိုက်တွန်းခဲ့ပါရယ်မြန်မာအရေးကိုအင်ဒိုနီးရှားနိုင်ငံကပဲဆက်လက်ဦးဆောင်လုပ်ကိုင်သွားဖို့ဂျာကာတာကိုရောက်နေတဲ့အမေရိကန်ပြည်ထောင်စု Illinois ပြည်နယ်အထက်လွှတ်တော်အမတ်တမ်မီဒက်ဝတ်ကမနေ့ကသတင်းစာရှင်းလင်းပွဲမှာအကြံပေးပြောဆိုသွားပါတယ်။ဒက်တော်ဟာဂျာကာတာမှာကျင်းပတဲ့အာဆီယံပါလီမန်များညီလာခံ AIPA ကိုလေ့လာသူဖြစ်တက်ရောက်ဖို့ရောက်ရှိနေပါတယ်။အာဆီယံဒေသတွင်းနိုင်ငံတွေကကိုယ်စားလှယ်တော်တော်များများနဲ့တွေ့ဆုံပြီးမြမအရေးဆွေးနွေးခဲ့တဲ့အကြောင်းပြောဆိုပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဦးဆောင်မှုအခမ်းအနားကိုအတိအမှတ်ပြုဖို့ပြောဆိုပြီးတခြားနိုင်ငံတွေအနေနဲ့လည်းအလားတူအာသွန်ခွန်ဆိုင်ပူးပေါင်းဆောင်ရွက်ဖို့ကိုတိုက်တွန်းခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Justin Twist တို့ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုတဲ့ဆန္ဒတွေပြကြပါစီရှင်
This program has come to you from the Voice of America, Washington.